Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာမြန်မာပြည်သူပြည်သားများဘေးရန်နဲ့ကင်းဝေးကြပါစေ VOA ရဲ့2023ခုနှစ်ဒီဇင်ဘာလ10ရက်နေ့တောက်ကြနေ့မနေ့ပဲရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒီချိန်ထဲမှာပဲ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတပိုင်းနဲ့တည်းထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်းလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ဂါဇာဒေသမှာလူသားချင်းစာနာမှုဆိုင်ရာအကျင့်သေးကြီးဆက်ရောက်နေပြီဆိုပြီးကုလသမဂ္ဂအသွေးဝင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလုံခြုံရေးကောင်စီကိုတတိပေးလိုက်ပါတယ်။အရှေ့လေပိုင်းဒေသအရေးတန်တမန်ကြိုးပမ်းမှုအဖြစ်ရုရှားသမ္မတဗလာဒီမာပူတင်ဟာအီရန်သမ္မတအီဘရာဟင်ရာစီနဲ့ရုရှားနိုင်ငံမော်စကိုမြို့မှာတွေ့ဆုံပါတယ်။ EU ဥရောပသမဂ္ဂနဲ့ပြည်နိုင်ငံအကြားပုံတွေနှ ्या ချေထားဖို့ပြည်သမ္မတနဲ့ဆွေးနွေးသဘောတူခဲ့ကြတယ်လို့ဥရောပသမဂ္ဂဥက္ကဋ္ဌကပြောလိုက်ပါတယ်။
အခုလောနောက်ဆုံးရတည်င်းနဲ့အပြင်တိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်ဘုံမြို့ကအခြေအနေဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်အစိုးရရဲ့လူသားချင်းစာနာမှုအကူအညီတွေရဲ့အခြေအနေစတဲ့မြန်မာနိုင်ငံဆိုင်ရာတည်င်းနဲ့တည်င်းပေးပို့ချက်တွေအပြင်ဂါဇာဒေသအတွက်နိုင်ငံတကာအကူအညီတွေအကြောင်းကမ္ဘာ့စားနပ်ရိက္ခာနဲ့ယူကရိန်းစစ်သားတွေအတွက်စေတနာဝန်ထမ်းကူညီသူတွေအကြောင်းစတဲ့နိုင်ငံတကာတည်င်းဆောင်ပါတွေကိုလည်းတင်ဆက်မှာပါဗျာအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးဆွေးနွေးကံကျမရဲ့အစီအစဉ်တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့အစီအစဉ်ထားပါတယ်။အခုတော့သတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးမှာပါခင်ဗျာ
။ဂါဇာကမ်းမြောင်ဒေသကအကြီးဆုံးမြို့ကြီးတွေမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုအစ္စရေးကဂျာသာဘရိနေ့စစ်ဆင်တိုက်ခိုက်ရမှာလူ350သေဆုံးပြီးထောင်နဲ့ချီတဲ့ပါလက်စတိုင်းအရက်သားတွေစစ်ပွဲလွတ်မြောက်ရာနေရာတွေကိုရှာဖွေနေကြရပါတယ်။ဒီအီဂျစ်နဲ့နေချင်းဆက်နေတဲ့တောင်ပိုင်းရဖာကိုဂါဇာဒေသခံအတော်များများစုပြုံရောက်ရှိလာကြပါတယ်။ညလုံးမောအစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်38ဦးထက်မနည်းသေဆုံးတယ်လို့ဟာမတ်စ်တို့ရဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဂါဇာမှာဘေးကင်းလုံခြုံတဲ့နေရာမရှိဘူးလို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။လူဝေနှစ်တန်းကျော်ရှိတဲ့ဂါဇာဒေသရဲ့85ရာခိုင်နှုန်းကျော်မှာဒေသခံတွေဟာအိုးအိမ်တွေကိုစွန့်ခွာနေရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကတော့သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုရှာရှာပပထုတ်သုံးပြီးဂါဇာဒေသမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတည်းကြီးဆက်ရောက်နေပြီဆိုပြီးကုလလုံခြုံရေးကောင်စီကိုသတိပေးလိုက်ပါတယ်။အပြစ်ခတ်ရစေးရေးအတွက်တောင်းဆိုကြဖို့ကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုသူကပြောပါတယ်။အစ္စရေးကိုအဓိကထောက်ခံမှုပေးနေတဲ့အမေရိကန်ကလည်းဣသရေအနေနဲ့အရသာထိခိုက်သေးဆုံးမှုနည်းနိုင်သမျှနည်းအောင်ဆောင်ရွက်ကြဖို့အကြိမ်ကြိမ်တိုက်တွန်းနေတာပါအခုလက်ရှိဆိုရင်ဂါဇာမြို့ရဲ့မြောက်ပိုင်းဒေသတွေမှာပျက်စီးဆုံးရှုံးမှုတွေနဲ့ပါလက်စတိုင်းအများအပြားသေဆုံးခဲ့ရပြီလို့အမေရိကန်ကပြောပါတယ်ဒါပေမဲ့လည်းချွင်းချက်မဲ့အပြစ်ခတ်ရစေးရေးဟာဟာမတ်စ်တို့ကိုပဲအကျိုးဖြစ်တွန်းစေမယ်လို့ပြောဆိုပြီးတိုက်ခိုက်မှုတွေရပ်ဖို့ကုလကြိုးပမ်းမှုမှန်သမျှကိုလည်းအမေရိကန်ဘက်ကဟန်တားမဲ့ပုံရှိနေပါတယ်ခင်ဗျာအရှေ့အလယ်ပိုင်းဒေသရဲ့တန်တမန်ကြိုးပမ်းမှုအဖြစ်နဲ့အီရန်သမ္မတရာစီဟာနဲ့ရုရှားနိုင်ငံမော်စကိုကိုရောက်ရှိနေပြီးဂျာသာဘရီနေတုံကတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်။အီရန်သမ္မတရာစီဟာအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံနဲ့ဆော်ဒီနိုင်ငံတွေကိုလည်းတွေ့ရောက်ပြီးတော့ဒေသအတွင်းရုရှားကဂျာဝင်စစ်ဆက်ပေးနိုင်ရေးပုံရိပ်ကိုမြှင့်တင်ဖို့ကြိုးပမ်းနေတာပါ။အစ္စရေးဟာမတ်စစ်ပွဲမှာအမေရိကန်ရဲ့တန်တမာရေးကြိုးပမ်းမှုမအောင်မြင်ဘူးလို့သမ္မတပူတင်ကသုံးသပ်ပြီးရုရှားအစိုးရကသာပြေလည်အောင်လုပ်နိုင်လိမ့်မယ်လို့အကြံပြုလိုက်ပါတယ်။အီရန်သမ္မတရာစီကိုကြိုးဆိုခဲ့ကြောင်းနဲ့သူတို့တွေ့ဆုံမှုကတိတ်အရေးပါကြောင်းပြောပြီးအထူးသဖြင့်ပါလက်စတိုင်းအရေးနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြကြောင်းသမ္မတပူတင်ကပြောပါတယ်။ဂါဇာဒေသကိုအစ္စရေးကဘုံကျဲတိုက်ခိုက်နေတာပြီးအ мян ရက်တတ်မှုလို့လည်းလို့အီရန်သမ္မတရာစီကဆောင်းပေးပြောဆိုခဲ့သလို7မိနစ်တိုင်းမှာလူကလေးတဦးသေဆုံးနေရတယ်လို့လည်းသူကထောက်ပြပါတယ်။ဒါဟာဒေသရင်းပြဿနာမကပဲနဲ့လူသားတရက်လုံးနဲ့ဆိုင်တဲ့ပြဿနာလည်းဖြစ်တာမို့ပြဿနာအများပြည်လည်အောင်အဖြေရှာဖို့လိုတယ်လို့သူကပြောသွားပါတယ်ခင်ဗျာ။အီရန်ကနေထောက်ခံပံ့ပိုးနေတဲ့ဟူသီသဘုံတွေကပင်လယ်နီတောင်ပိုင်းမှာတင်မောတွေကိုတိုက်ခတ်မှုတိုးလုံးလာနေတာကိုတုံ့ပြန်တဲ့အနေနဲ့လူပုဂ္ဂိုလ်73ဦးနဲ့ကုမ္ပဏီတချို့ကိုအမေရိကန်ပြည်ထောင်စုကပြစ်ခတ်ဒီတန်ခတ်ပြေးရေးယူလိုက်ပါတယ်ဒီလိုမျိုးလူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေဟာအီရန်ကုန်ပစ္စည်းရောင်းချမှုနဲ့တင်ပို့မှုကနေရတဲ့ဒေါ်လာသန်းပေါင်းများစွာကိုရင်းမြင်အခြေစိုက်တဲ့ဟူသီသဘုံတွေကိုထောက်ပံ့နေတယ်ဆိုတဲ့ဆွဆွဲချက်နဲ့အခုလိုပြစ်ခတ် တန်ခတ်ပိတ်ဆို့မှုတွေလုပ်တာလို့အမေရိကန်ကကြေညာတာပါ။အရင်ကအမေရိကန်ရဲ့အရေးယူတန်ခတ်မှုခံနာရတဲ့ဟူတီနဲ့အီရန်ဗန္ဒာရေးပံ့ပိုးနေသူစာအစ်အယ်ဂျမ်မောကတော့ဒီငွေချင်းငါပေးတဲ့ကွန်ရက်တစ်ခုကိုသုံးပြီးအီရန်ရဲ့ငွေချင်းတွေကိုဟူတီသဘောတွေလက်ထဲရောက်အောင်လုပ်ပေးနေတာလို့အမေရိကန်ဗန္ဒာရေးဌာနကဆွဆွဲထားပါတယ်။အခုချမှတ်လိုက်တဲ့တန်ခတ်မှုရာဒီလူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေရဲ့အမေရိကန်ပြည်တွင်းပိုင်ဆိုင်မှုနဲ့ဗန်စင်းတွေပိတ်ဆို့ခံရမှာဖြစ်ပြီးအမေရိကန်နေနဲ့လည်းလုပ်ငန်းဆက်လုပ်ခွင့်ရှိတော့မှာမဟုတ်ပါဘူး။လေဗနွန်၊တူရကီနဲ့ဒူဘိုင်းမှာရှိတဲ့ငွေချေးငါးသူတွေဟာလည်းအယ်ဂျမောကိုကူညီဖို့အတွက်ရုရှားမှာရှိတဲ့သူ့ကုန်ပစ္စည်းတွေကို Caribbean ပင်လယ်တွေက Saint Kitts နဲ့ Nevis ဂျွန်နယ်စီပို့ဆောင်ရမှာကူညီခဲ့တဲ့အတွက်တန်ခတ်မှုအစင်းမှာပါဝင်နေပါတယ်။
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 633နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တောက်ချန်နေမနက်ခင်ဗီဒီယိုရဲ့နောက်ဆုံးရသတင်းတွေကိုပြောပြနေတာပါခင်ဗျာတရုတ်သမ္မတရှီဂျင်ပင်နဲ့ကြာသပတေးနေ့မှာဘေကျင်းမြို့မှာတွေ့ဆုံပြောဆိုခဲ့ပြီးတဲ့နောက် EU နဲ့တရုတ်တို့ကြားဟန်ညံ့ညီတဲ့ကုန်သွယ်မှုဆက်ဆံရေးထားရှိသွားဖို့သဘောတူညီခဲ့တယ်လို့ EU ရောဘတ်သမ္မတအဖွဲ့ရဲ့ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကပြောကြားလိုက်ပါတယ် EU အဖွဲ့ကိုစားဗွန်ဒါလီယန်နဲ့ချားလ်စ်မစ်မီရှယ်တို့ဟာနှစ်ရက်ကြာခီးစဉ်ဖြစ်တဲ့တရုတ်နိုင်ငံကိုသွားရောက်ပြီးသမ္မတရှီနဲ့တွေ့ဆုံပြီးတော့ကုန်သွယ်ရေးနဲ့ထောက်ပံ့မှုတွေမှာအငင်းပွားနေတဲ့ကိစ္စယူကရိန်းစစ်မှာအကြီးအကျယ်အမြင်ကွဲပြားနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့တာပါဆွေးနွေးမှုအကြောင်းအချင်းချင်းကိုပြောဆိုရမှာတော့မမျှမတဖြစ်နေတဲ့ဈေးကွက်ရှင်ပြိုင်မှုကို EU ခေါင်းဆောင်တွေအနေနဲ့ဘယ်လိုမှလက်မခံနိုင်ကြောင်းဗွန်ဒါလီယန်ကထပ်လောင်းပြောဆိုပါတယ်တရုတ်နဲ့ EU ကြားကုန်သွယ်ရာမှာနှစ်စဉ်ဆိုသလိုဒေါ်လာဘီလီယံ200လောက်မမျှမတနဲ့ကွာဟမှုဖြစ်နေကြောင်းတရုတ်ဈေးကွက်တဲဝင်ဝင်ရအောင်တိုးချဲ့လှုပ်ဆောင်ပေးဖို့ EU ဘက်ကတိုက်တွန်းပါတယ်ဥရောပဈေးကွက်တဲတင်ဖို့မဲ့တရုတ်ရဲ့လျှက်စစ်ကားတွေကိုအခွန်တက်ညာခွင့်ပေးတယ်မပေးတယ်ဆိုတာနဲ့တရုတ်နီးပညာပစ္စည်းတင်ဖို့တဲ့အပေါ်မှာတားမြစ်ထားတဲ့ကိစ္စကို EU ကပြန်လည်သုံးသပ်စစ်ဆင်းနေတာကိုလည်းတရုတ်ကမကြိုက်ပဲဖြစ်နေပါတယ်ခင်ဗျာတူရကီနဲ့ဂရိအိန္ဒိချင်းနှစ်နိုင်ငံကြားမှာနှစ်ပေါင်းအတန်ကြာတင်းမာမှုဖြစ်ခဲ့တာအတွက်ဆက်ဆံလေးပြန်လည်ကောင်းမွန်ပြီးတော့တည်တာတဲ့တိုးတက်မှုတွေရဖို့ကနအတော်များများမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့ကြာသာပတေးနေ့ကသဘောတူညီခဲ့ကြပါတယ်တူရကီသမ္မတရီဆပ်တယက်အဲရဝမ်ဟာဂရိရဲ့မြို့တော်အေသင်ကိုသွားရောက်ပြီးဂရိဝန်ကြီးချုပ်ကီရီယတ်စ်ကိုမစ်ကိုတာကစ်နဲ့တွေ့ဆုံခဲ့ပါတယ်ပြိုင်ဘက်နှစ်နိုင်ငံကြားမှာဆက်ဆံရေးလမ်းကြောင်းပြန်လည်ဖွင့်ထားရေးစစ်တပ်တွေကြားယုံကြည်မှုတည်ဆောက်ရေးတင်းမာမှုလျှော့ချသွားရေးမြေထဲပင်လယ်ရဲ့လက်တက်ဖြစ်တဲ့AGM ပင်လယ်တွင်းပြဿနာကိုအထူးဖြေရှင်းပြီးတော့နေဆက်ကုံသွေးတိုးမြင့်သွားရေးစရာတွေကိုသဘောတူညီမှုရခဲ့ပါတယ်။တူရကီနဲ့ဂရိတို့ကြားမှာညီညွတ်မှုကိုကမ္ဘာကြီးကအစံနမူနာယူတဲ့အထိလှုံ့ဆော်သွားလိုတယ်လို့ခေါင်းဆောင်တွေကပြောပါတယ်။အရင်တုန်းကတော့ AGM ပင်လယ်နဲ့မြေရဲပင်လယ်အရှိချမ်းတယံဇာတရှာဖွေခွင့်အတွက်နှစ်နိုင်ငံကြားမှာရေပြင်အငင်းပွားမှုတွေရှိခဲ့ပါတယ်။အဲဒီအတွက်ကြောင့်တင်းမာမှုတွေဖြစ်ခဲ့ပြီးလွန်ခဲ့တဲ့အနှစ်90တွင်နှစ်နိုင်ငံကြားစစ်ဖြစ်တော့မဲ့နီးနီးတင်းမာမှုကြီးဖြစ်ခဲ့ပါတယ်။နိုင်ငံကုန်သွယ်ရေးပမာဏကဒေါ်လာ 5.4 ဘီလီယံရှိရာကနေလာမယ့်5နှစ်အတွင်း 17 ဘီလီယံနီးပါးအထိနှစ်ဆတိုးအောင်လှုပ်သွားမယ်လို့ကောင်းဆောင်တွေကပြောပါရယ်ခင်ဗျာလူမြင်ကွင်းမှာကိုရန်ကျမ်းစာကိုမီးရှို့တဲ့လုပ်ရဟာတရားမဝင်တဲ့လုပ်ရအဖြစ်ဖော်ပြထားတဲ့မူကြမ်းတရက်ကိုဒိမတ်ပါလီမန်ကကြာသာပတေးနေ့မှာအတည်ပြုလိုက်ပါတယ်အစ္စလာမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ကိုရန်ကျမ်းစာအုပ်မီးရှို့ခဲ့တဲ့လုပ်ရအတွက်မွတ်စလင်နိုင်ငံဒီမှာဆန္ဒပြဆန့်ကျင်တာတွေပေါ်လာပြီးတဲ့နောက်လုံခြုံရေးစိုးရိမ်ချက်အရအခုလိုအတည်ပြုလိုက်ရတာဖြစ်ပါတယ်။ဒိမတ်ဆွီဒင်နိုင်ငံဒီမှာအစ္စလမ်ဆန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေဒီနှစ်တည်းပေါ်လာခဲ့ပြီးကိုရန်ကျမ်းစာကိုမီးရှို့တာဖျက်ဆီးပစ်တာတွေလုပ်တာကြောင့်မွတ်စလင်အတိုင်းအဝိုင်းနဲ့တင်းမာမှုဖြစ်စေခဲ့ပါတယ်။အဲဒီနောက်မှာဒီစော်ကားတဲ့လုပ်ရပ်မျိုးကိုတားမြစ်ပေးဖို့စကန်ဒီနေးဗီးယန်းအစိုးရတွေကိုတောင်းဆိုမှုတွေရှိလာပါတယ်။ကိုရန်ကျမ်းစာကိုမီးရှို့တဲ့လုပ်ရက်ကနေအစ္စလမ်ဘာသာဝင်တွေရဲ့ပြန်လည်တိုက်ခိုက်မှုပေါ်လာနိုင်တဲ့လုံခြုံရေးစိုးရိမ်ချက်ရှိနေကြမှာတစ်ဖက်ကလည်းအခြေခံဥပဒေကခွင့်ပြုထားတဲ့လောလတ်စွာကိုးကွယ်ခွင့်အပါအဝင်လောလတ်စွာဟောပြောခွင့်ဆိုတာတွေကိုပါမျှတစွာကျင့်သုံးခွင့်ပေးဖို့ဒိမတ်အစိုးရကနီလန်ရှာလာခဲ့တာပါ ဆွေဒင်နဲ့ဒိမတ်မှာရှိတဲ့ဝေဖန်ရေးဆရာတွေကတော့ကိုရန်ကျန်းစာမီးရှို့တာပါဝင်ဘာသာရေးကိုဝေဖန်တဲ့လောက်ရက်တွေကိုကန့်တက်လိုက်တာဟာဒီဒေသတွင်းမှာခက်ခဲစွာရယူခဲ့ရတဲ့လွတ်လပ်မှုတွေကိုထိခိုက်သွားစေတယ်လို့တုံ့ပြန်ကြပါတယ်ခင်ဗျာ
တဲ့နေကိုကိုညံဝဲအောင်ပြောပြသွားတော့ပါခင်ဗျာ VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစည်းအဝေးတွေကိုဆက်လက်တင်ဆက်နေပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာစောင်းပါးတွေကိုတင်ပြပါမယ်အရင်ဦးဆုံးကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတင်ပြပါမယ်ကရင်မြို့သားအစီယုံထိန်းချုပ်ရာညောင်လေးပင်ခရိုင်မြို့မှာမြို့နယ်ထဲမှာရှိတဲ့မုံမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ခြေရောင်ပေါင်း90ကျော်ကဒေသခံ 6,800 ကျော်ဟာဘေးလွရာကိုထွက်ပြေးနေရတယ်လို့ KNU ကရင်မြို့သားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမှာကပြောပြမှာပါခင်ဗျာ
ကရင်မြို့သားအစည်းအရုံးထိန်းချုပ်ရာညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလွတ်မြောက်ရေးတပ်တွေဟာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းယူပြီးနေမြေရှင်းလင်းရေးလုပ်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းတိုက်ခတ်မှုအချိန်ပေါင်းများစွာလုပ်တဲ့အတွက်ကြေးရွာတွေကဒေသခံ 6,800 ကျော်ဟာထွက်ပြေးနေရတယ်ဆိုပြီး KNU ကဒီဇင်ဘာလ9ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုကရင်လူလူတွေကိုပစ်မှတ်ထားတိုက်ခိုက်တဲ့အတွက် KNU ကိုဝန်တော့ဝန်ပိုးဖြစ်အောင်လှုံ့ဆော်တာဖြစ်တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစေးကအခုလိုပြောပါတယ်။
အဲ့ဒီလောက်ရကကျွန်တော်တို့ကပီပီလူးလေးနဲ့ပြန်ပြီးတော့ကြာပါတော့။ဟိုတိုင်းမှုကြောက်ပြန်လို့တဲ့သဘောနဲ့ဖြစ်တယ်လို့ဒီလိုတော့ကိုယ်ကကျွန်တော်တို့ပေါ်လဲချနိုင်တယ်။ကြောက်ကျင်တာကလူတို့ကိုကျွန်တော်တို့ကပြန်ပြီးတော့ထောက်ပတ်ကူညီမှုတွေလုပ်ပြရမယ်ဆိုတဲ့နေထားလို့ဖြစ်အောင်ကျွန်တော်လုပ်ချင်တဲ့သဘောလည်းဖြစ်ပါလိမ့်မယ်။ကျွန်တော်တို့မှကလောလောဆယ်မှာသူရဲ့အင်အားကဝေပြင်းရှိခုဆိုတာမရှိတော့တဲ့အခါကျတော့ဒီလေကြောင်းပစ်ကုန်နဲ့လက်ငယ်ပစ်ကုန်ပေါ့နော်အဲ့ဒီဟာတွေတော့ကျွန်တော်ဒီကားဖြစ်တဲ့ပုံမှာလေငယ်တော့ကျွန်တော်များတော့ဥစ္စာပေါ့နော်တိုက်ခိုက်မှုတွေလုပ်နေတော့ပ
ါမုံမြို့နယ်တဲကရေလဲကျေးရွာအတွင်းမှာရှိတဲ့ဘုရားကျောင်းတစ်ကျောင်းနဲ့နေအိမ်တွေလည်းပျက်စီးသွားပြီးလူလူတွေအိတ်ချိန်မှာထွက်ပြေးနေမရအောင်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းကရင်ငင်းညာရဲ့အထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းပြောပါတယ်
ကျွန်မတို့လည်းညနေရိုးရလာလို့ဆိုလိုအကြီးဆုံးကိုပြည့်တယ်လို့ဒီအဲ့လိုမနေ့ညနေရိုးရလာဆိုဆိုပြီးအလုံးစုံလာပြည့်တဲ့ဟာမျိုးဆိုတော့ပြောရတယ်ဒီချင်းချင်းအဲ့ရအဲ့ဟိုအဲ့ရအဲ့ရအချိန်ကိုပြန်လုပ်ချင်းပေါ့နောက်ကျတော့ဒီအဲ့အလုံးစုံဟာကိုအန်ဒီရင်းများလို့ဖုန်းကြီးကျောင်းကြီးလည်းပြန်လာထားပြီးတွေ့ရတယ်ဒီဆမာအလုံးစုံဟာဖုန်းကြောင်းမကြီးအဲ့ဒီတော့ကျွန်တော်ကအဲ့ဒီဘုံဘုံကျောင်းလာလည်းမကြည့်ချတော့ဘုံလုံးကျပါလေပြန်လာပါလေတိုင်လာတော့ပေါ့
အရက်သားပြည်သူလူလူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လေချောင်းတိုက်ခိုက်မှုတွေကြောင့်မုံမြို့ပေါ်ရက်ွက်တွေနဲ့အနီးအနားမှာရှိတဲ့ကျေးရွာပေါင်း95ရွာကတောင်းတဲ့ချီရှိတဲ့ပြည်သူလူလူတွေဟာအသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီး KNU ကစည်ရင်ကောက်ခံထားတဲ့ကျေးရွာပေါင်း85ရွာကထွက်ပြေးနေရတဲ့ပြည်သူလူလူပေါင်းကတော့68,403 ဦးရှိတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အခုဆိုရင်စစ်ပေးဆောင်ပြည်သူတွေအတွက်အစားအသောက်တွေ၊နေစရာတွေ၊စေဝါးတွေအရေးပေါ်လိုအပ်နေတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်
။ VOA သတင်းတော့မှအေးအေးမှပြောပြသွားတော့ပါခင်ဗျာ။ဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကူအညီပေးရေးနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တရက်ကိုတင်ပြပါမယ်။အမေရိကန်လွှတ်တော်မှာမြန်မာဒီမိုကရေစီရဲ့အတွက်အားပေးထောက်ခံတဲ့ဘာမာအက်တ်ကိုအတည်ပြုပြဋ္ဌာန်းထားပေမဲ့လည်းတော်လိုင်းအင်အားစုတွေနဲ့လူသားချင်းစာနာမှုအထောက်အကူအညီတွေပေးဖို့ဘတ်ဂျက်ရာထားငွေအတွက်လွှတ်တော်မှာဆုံးဖြတ်ချက်မကျသေးပဲဖြစ်နေပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ Washington DC အခြေစိုက်မြန်မာ Policy Institute ရဲ့မူဝါဒရေးရာပူးပေါင်းဆောင်ရွက်မှု Mike Head ကိုမတ်အင်ဂျင်နိုင်းက Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်
။ It's moving along in the same slow
ပြောရမယ်ဆိုရင်တော့ရထားတဲ့ budget တွေအတွက် American လွှတ်တော်ကနေဆုံးဖြတ်ဆောင်ရွက်တဲ့နေရာမှာနှေးကွေးပြီးဗျံပဒါဖြစ်နေတဲ့အခြေအနေအောက်မှာမြန်မာအတွက်ရထားတဲ့အကူအညီပေးရေး budget ကိစ္စကလည်းနှောင့်နှေးကြံ့ကြာနေတာပါဒါပေမဲ့ကျွန်တော်တို့စိတ်ဝင်စားတဲ့အကြောင်းအရာကတော့မြန်မာအဖွဲ့အစည်းတွေကိုအကူအညီပေးမဲ့ကိစ္စမှာ အထက်နဲ့အောက်လွှတ်တော်ကရေးထားတဲ့မူကြမ်းစာသားတွေကတိတိတသာကွာခြားနေတာပါအထက်လွှတ်တော်ကပေးမဲ့ဘတ်ဂျက်ကနည်းနေပြီးအောက်လွှတ်တော်ရဲ့ရထားချက်မှာတော့အရင်နှစ်ကထက်နည်းနည်းပိုပေးထားပါတယ်အဲ့တော့အထက်လွှတ်တော်ကပေးဖို့ရထားတဲ့ဘတ်ဂျက်ထက်ပိုပြီးရဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဘတ်ဂျက်ကိစ္စကိုအမေရိကန်လွှတ်တော်မှာနောက်နှစ်ဇန်နဝါရီလလယ်မှာတခါဆွေးနွေးကြဖို့ရှိပြီးဖေဖော်ဝါရီမှာနောက်တခါဆွေးနွေးကြဖို့ရှိပါတယ်မြန်မာကိစ္စကိုတော့ဖေဖော်ဝါရီလမှာဆွေးနွေးမဲ့အချိန်ထက်သွင်းနိုင်မယ်လို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ဘက်ကတော့ဖြတ်တောက်မှုမရှိဘဲဘတ်ဂျက်ငွေတွေပို့ပြီးရနိုင်ဖို့အကောင်းမြင်ထားပါတယ်။အဲ့ဒီတော့လည်းထက်လွတ်တော်ရဲ့ဘတ်ဂျက်ခွဲဝေကော်မတီမှာအဓိကပါနေတဲ့ Texas, Washington ပြည်နယ်နဲ့ Maine ပြည်နယ်တွေကထက်လွတ်တော် Medical ဖိအားပေးဖို့အဲ့ဒီပြည်နယ်တွေမှာရှိတဲ့မြန်မာနဲ့တိုင်းရင်းသားတွေကိုကျွန်တော်တို့အသိပေးလှုံ့ဆော်ထားပါတယ်
။ According to the Bummer at and how and when
တော့ဒီဘာမာအဲ့အရာမြန်မာနိုင်ငံဆိုင်ရာအကူအညီတွေကိုဒီဒီမိုကရေစီအင်အားစုတွေနောက် EA ကိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကိုဘယ်လိုနီးလန့်အနေနဲ့ပေးသွားမလဲရှင
် the same
မြန်မာအဖွဲ့အစည်းတွေကိုအကူအညီဘတ်ဂျက်ငွေတွေပေးမဲ့ပုံစံကလည်းအခြားနိုင်ငံတကာကိုပေးတဲ့နီးလန့်အတိုင်းပဲဖြစ်မှာပါဘာမာကွာခြားမှာမဟုတ်ပါဘူး USA IRI စတဲ့ American Institution တွေကတဆင့်သွားမှာပါဒါပေမဲ့ဘာမာအက်ကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်တကယ်အောက်ခြေမှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့လက်တွေ့လှုပ်ဆောင်ရမှာအမေရိကန်အဖွဲ့အစည်းတွေထက်အရင်လိုဥပဒေကန့်သတ်ချက်တွေမရှိဘဲပုံမလွယ်လွယ်ကူကူပူးပေါင်းဆောင်ရွက်နိုင်မှာဖြစ်ပါတယ
်။ So is there any possibility
အမေရိကန်အစိုးရဘက်ကရောဒီ NUG ဂျာကာလာအစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုနိုင်တဲ့အလားအလာကိုရောဘယ်လိုမြင်ပါလဲရှင်။
I think in the short term it's very unlikely.
ဒီလိုမှဖြစ်နိုင်ကြည်အလွန်နည်းပါတယ်။မြန်မာနိုင်ငံထဲမှာအခြေအနေတွေပြောင်းလဲဖြစ်သွားရင်တော့အခြေအနေတွေတမျိုးဖြစ်လာနိုင်ပါတယ်။မြေပြင်မှာတော်လိုင်းအင်အားစုတွေရဲ့အောင်ပွဲကသာအဆုံးဖြတ်ဖြစ်မယ်လို့ကျွန်တော်မြင်ပါတယ်
။ Now you guys
American လွတ်တော်အမတ်တွေနဲ့ meeting Mike Hatto ဒီတွေ့ဆုံကြတဲ့နေရာမှာမြန်မာနိုင်ငံကအခုလက်ရှိတိုင်းရင်းသားတွေနဲ့တော်လှန်ရေးအင်အားစုတွေဘက်ကနယ်မြေသိမ်းဒီလက်နက်ကိုင်စစ်ဆင်ရေးတွေအပေါ်မှာသူတို့ရဲ့သဘောထားတွေဘယ်လိုတွေ့ရလဲရှင
် I mean I think the perspective is broadly the same perspective
ဒီကအဖြစ်တော်လှန်ရေးလှုပ်ရှားမှုတွေရဲ့အမြင်တွေနဲ့အမေရိကန်လွှတ်တော်အမတ်တွေရဲ့အမြင်တွေတူညီတယ်လို့ပြောရမှာပါနောက်ပြီးဒီလှုပ်ရှားမှုတွေဟာတိုးတက်မှုနည်းလမ်းကောင်းအဖြစ်သတင်းမီဒီယာတွေကဖော်ပြသုံးသပ်ချက်တွေအတိုင်းသူတို့ရဲ့အမြင်တွေလည်းအဲ့ဒီအတိုင်းတွေ့ရပါတယ်မြန်မာနိုင်ငံကအခြေအနေတွေဟာစောင့်ကြည့်စရာစိတ်လှုပ်ရှားစရာအဖြစ်လည်းမြင်ကြပါရတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပရိပခနောက်ခံအကြောင်းရင်းကိုတော့အမေရိကန်ဘက်တွေအနေနဲ့ရေပြားလောက်တည်ထားပြီးအသေးစားတည်နာလည်ဖို့မလိုဘူးလို့တော့ကျွန်တော်မြင်ပါရတယ်။သူတို့မှာကတခြားကမ္ဘာမှာဖြစ်နေတဲ့အကျယ်ပြန့်တဲ့အကြောင်းအရာတွေကိုလည်းအာရုံစိုက်နေရလို့ဖြစ်ပါရတယ
်။မယင်ချင်တိုင်းတင်ပြသွားတာပါ။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြပါအောင်မယ်။ပထမဦးဆုံးအနေနဲ့ကတော့Israel and Hamas ကြားယာယီအပြစ်ကရစဲရေးပြတ်သွားတဲ့အချိန်မှာပဲလူသားချင်းစာနာမဟုတ်အကူအညီပေးနေတဲ့အဖွဲ့အစည်းတွေအတွက်လည်းအခက်အခဲတွေအကြီးအကျယ်ရင်ဆိုင်နေရပြီးအရေးပေါ်လိုအပ်တဲ့အကူအညီတွေအများဆုံးရောက်အောင်တင်ပို့ခွင့်ပြုဖို့တောင်းဆိုနေကြပါတယ်ဂါဇာဒေသအကူအညီပေးအခြေအနေနဲ့ပတ်သက်ပြီးနိုင်ဟောင်စွာကတင်ပြထားပါတယ
် Israel and Hamas ကြားစစ်ပွဲတွေပြန်လည်ပြင်းထန်လို့နေပါတယ်ပြီးခဲ့တဲ့ဘက်ကဂါဇာဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရင်းနဲ့အမတ်စေဖန်စီထားတဲ့ဒါစာကန်ချိုးနဲ့ပါလက်စတိုင်းအကျဉ်းသားတွေလဲလှယ်ဖို့အတွက်ကမ္ဘာနိုင်ငံတွေရဲ့ပါဝင်ညှိနှိုင်းမှုနဲ့အစ္စရေးဘက်ကခုနှစ်အတိတ်အပြစ်ခတ်ရက်ဆဲခဲ့ပါတယ်။အဲ့ဒီယာယီအပြစ်ခတ်ရက်ဆဲတဲ့အချိန်ကုံဆုံးသွားပြီးတဲ့နောက်ဒီဇင်ဘာလ၁ရက်နေ့မှာမနက်ပိုင်းမှာပဲအစ္စရေးဘက်ကဂါဇာကိုပုံကျဲတိုက်ခိုက်မှုတွေပြန်လည်ဆက်တင်တဲ့နေ့မှာပဲအရက်သားတရားကျော်တေဆုံးခဲ့တယ်လို့သတင်းတွေကထုတ်ပြန်ထားပါတယ်။အော်တိုဘာလ9ရက်နေ့မှာစတင်ခဲ့တဲ့တိုက်ပွဲတွေမှာအခုချိန်ထိတေဆုံးသူရေတွက်ဟာ15,000ကျော်သွားပြီလို့သတင်းတွေကထုတ်ပြန်ထားပါတယ်။အဲ့လိုစစ်တမ်းခံရတဲ့ဂါဇာဒေသမှာလူမှုကယ်ဆယ်ရေးလူသားချင်းစာနာမှုအကူအညီတွေဘလောက်ထိလိုအပ်နေလဲ။အဲ့ဒီအကူအညီတွေရောက်ရှိဖို့အတွက်ဘလောက်ထိခက်ခဲနေလဲ။ပြီးတော့ဂါဇာကမ်းမြောင်ဒေသမှာအခုလက်ရှိအခြေအနေတွေဘလောက်ထိဆိုးဝါးနေတဲ့အကြောင်းကိုဂျော်ဒန်နိုင်ငံခြေဆိုင် UNRWA ရဲ့ဆက်သွယ်ရေးညွှန်ကြားရေးမှူးဂျူလီယက်သိုမာကို Zoom Internet ကနေဆက်သွယ်မြင်ရထားပါတယ်။
So as of this morning, the humanitarian pause that we've seen in the Gaza Strip has sadly come to an end.
ဒီကနေ့မှာပဲဂါဇာကမ်းမြောင်ဒေသမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအကူအညီအထောက်ပံ့တွေရပ်တန့်သွားတာကိုတွေ့ရတာဟာအယမ်းစိတ်မကောင်းစရာပါပဲ။ပြီးတော့ဒီမနက်မှာပဲအစ္စရေးတပ်ဖွဲ့ဝင်တွေကဂါဇာရဲ့တောင်ပိုင်းအပါအဝင်ဂါဇာကမ်းမြောင်ဒေသတခြားလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်မှုတွေဆက်တိုက်လှုပ်ဆောင်ခဲ့ပါတယ်။ကျမတို့အဖွဲ့ရဲ့စီမံမှုအောက်မှာရှိတဲ့အဆောက်အဦတွေထဲမှာခိုလုံနေတဲ့သူကတသန်းကျော်လောက်ရှိပါတယ်။ဂါဇာကမ်းမြောင်ဒေသမှာအိုးမဲ့အိမ်မဲ့ဖြစ်သွားကြတဲ့သူတွေအတွက်ဒီကနေ့လူသားချင်းစာနာမှုအကူအညီတွေမရောက်ရှိခဲ့ပါဘူးကျမတို့စိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပါတယ်အကြမ်းဖက်ဒဏ်ကိုခံရတဲ့သူတွေအတွက်ကျမတို့ဖွင့်လှစ်ထားတဲ့စစ်ဘေးဒဏ်ခိုလုံတဲ့အဆောက်အဦမှာအသက်အန္တရာယ်ဘေးကင်းမှုအတွက်ရောက်ရှိလာတဲ့သူတွေနဲ့ပြည့်ကျက်နေပါတယ်ကျမတို့မှာသူတို့အတွက်လုံလောက်တဲ့အကူအညီတွေအပြည့်မရှိသလိုအထောက်ပံ့တွေလည်းအလုံးလောက်မရှိပါဘူးစစ်ဘေးဒဏ်ခံရတဲ့ဂါဇာဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုပို့ဆောင်ပေးတာတွေကိုလည်းပြန်ပြီးတော့ရုပ်သိမ်းလိုက်တာတွေရှိခဲ့ပါတယ်။ဥပမာတစ်ခုအနေနဲ့လောင်စာဆီပို့ဆောင်ပေးနေတာကိုကန့်သတ်မှုတွေရှိနေပါတယ်။ဂါဇာဒေသမှာစစ်ပွဲစတင်ခဲ့တဲ့အချိန်ကနေစပြီးတော့ကျမတို့ရဲ့လုံခေါ်ကိုင်ဘက်အများအပြားဆုံးရှုံးခဲ့ရပါတယ်။လက်ရှိစည်ရင်းအရအတီးပြူလူရေ130ကျော်လောက်သေဆုံးခဲ့ရပါတယ်။အောက်တိုဘာလ9ရက်နေ့ကလေးကစတင်ခဲ့တဲ့စစ်ပွဲမှာကျမတို့ UNRWA ပိုင်တဲ့အစအဦးတွေမှာတိခတ်မှုပေါင်း100ကျော်ဖြစ်ခဲ့တာကိုကျမတို့မှတ်တမ်းတင်ထားခဲ့ပါတယ်။ရိုးရှင်းတဲ့လူသားချင်းစာနာမှုအထောက်ပံ့ပေးရမှာကဒီလောက်ထိခက်ခဲနေဖို့မဖြစ်သင့်ပါဘူး။ရှုပ်ထွေးမှုတွေနှဲပါပြီးတော့ပို့ပြီးတော့မှလျင်မြန်ချုံးမွေ့တင်ပါတယ်။ဒါမှလူသားချင်းစာနာမှုအကူအညီပစ္စည်းတွေတင်ဆောင်လာတဲ့ကုန်ကားတွေကတက်နိုင်သမျှအများဆုံးအကူအညီတွေအလွန်အမင်းလိုအပ်နေတဲ့ဂါဇာဒေသကိုစီးဆင်းနိုင်မှာဖြစ်ပါတယ်။စစ်ပွဲစတင်ကလေးကမြို့ပေါ်မှာရှိတဲ့စိုင်းတွေအကုန်လုံးပိတ်သွားပါတယ်။ကျမဂါဇာမှာရှိနေတဲ့အချိန်မှာတွေ့ရတာကဆိုင်နေအကုန်စေးဆိုင်နေလည်းအကုန်ပိတ်ဘန်းနေလည်းအကုန်ပိတ်ထားတာပါပဲလူတွေအများကြီးတန်းစီနေကြတဲ့မုတ်ဆိုင်တချို့ဖွင့်ထားတာရှိသလိုဟင်းသီးဟင်းရွက်ဆိုင်တချို့တလီပဲဖွင့်ပါတယ်တကယ်ဆိုရင်တော့ဘာမှမရှိပါဘူးဒါကြောင့်ဒီမနေ့အထိရောက်ရှိလာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဟာလာနေပေမဲ့လည်းအခုချိန်ထိလုံလောက်မှုမရှိသေးပါဘူးဒီဇင်ဘာလတရက်နေ့ဒီကနေ့မနေ့ဒေသစံတော်ချိန်မနေ့9နာရီလောက်မှာပဲအစ္စရေးဘက်ကနေယာယီရဆိုင်ထားတဲ့အပြည့်ရဲစဲအချိန်ကုန်လွန်သွားပြီဖြစ်လို့ဂါဇာဒေသကိုလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်နေပြီဖြစ်ပါတယ်။လူသားချင်းစာနာမှုအကူအညီဝင်လာမယ်ဆိုတာကျမတို့သိနေပါတယ်။ဒါကြောင့်လည်းဂါဇာမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုအနီးကပ်စောင့်ကြည့်နေပါတယ်။အရင်အခြေအနေမျိုးပြန်ဖြစ်မှာကိုကျမတို့စိုးရိမ်ကြောက်ရွံ့မိပါတယ်။ရပောင်း90ကျော်နီးပါးပြင်းထန်တဲ့ဘုံကျဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးအပ်တဲ့ပုံမှာပြင်းထန်တဲ့ကန့်သတ်ချက်တွေရှိနေပါတယ်။တကယ်တော့စစ်ပွဲစတင်တဲ့အချိန်ပထမနှစ်ပတ်အတွင်းမှာကိုဂါဇာဒေသကိုအကူအညီတွေပေးဖို့ခွင့်မပြုခဲ့ပါဘူး။ဒါကြောင့်ဂါဇာမှာရှိတဲ့အရက်သားတွေဘေးကင်းလုံခြုံရေးနဲ့အကာအကွယ်ရရှိဖို့အတွက်အစိုးဆုံးအခြေအနေဖြစ်လာမှာကိုကျမတို့စိုးရိမ်နေပါတယ်။အပြည့်ခတ်ရက်ဆဲဖို့အတွက်စည်းစက်ညှိနှိုင်းမှုတွေဆက်လက်လုပ်နေတယ်ဆိုတဲ့အစီရင်ခံစာတွေပေါ်မှာကျမတို့နီးနီးကပ်ကပ်ဆောင်ရွက်မှုတွေရှိနေပါတယ်။အဲ့ဒီအခြေအနေအထိပြန်သွားနိုင်ဖို့အတွက်လည်းမျှော်လင့်ပါတယ်။ယာယီအပြည့်ရထားတဲ့ကာလမှာဂါဇာမှာရှိတဲ့လူတွေအတွက်တတောင်းတတာဖြစ်စေပြီးတော့ငြိမ်သက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့အစ္စရေးဘက်မှာလည်းဒီလိုယာယီအပြည့်ရမှုတွေပြန်ပြီးတော့ဖြစ်လာမှာဖြစ်ပြီးတော့ဘယ်နေရာပဲရောက်ရောက်ဒါဟာအရက်သားတွေအတွက်လူသားချင်းစာနာမှုအထောက်အထားဆိုင်ရာရေရှည်အပြည့်ခတ်ရက်စဲရေးအဖြစ်ပြောင်းလဲသွားနိုင်ပါတယ်။ကျမတို့မှာဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့အတွက်အစီအစဉ်မရှိသေးပါဘူး။အခုလောလောဆယ်ကျမတို့အာရုံစိုက်နေတာကတော့အကူအညီလိုအပ်နေတဲ့သူတွေစီကိုအကူအညီတွေပေးဖို့ပါပဲ။ကျမတို့ UNRWA ရဲ့စစ်ရှောင်အဆောက်အဦထဲမှာလူတသန်းကျော်ရှိနေပါတယ်။ဒါကဂါဇာဒေသမှာတွေမကပဲနဲ့ကမ္ဘာတဝန်းကိုကြည့်မယ်ဆိုရင်ဒီလိုအဖြစ်ပြက်ကမကြုံစဘူးပါပဲ။ဒါကြောင့်ကျမတို့ရဲ့အဓိကအာရုံစိုက်မှုကတော့လိုအပ်နေတဲ့သူတွေစီကိုဘယ်လိုအကူအညီတွေပေးရမလဲဆိုတာပါပဲ။ဒါကြောင့်ဒီပြည်ပခါမှာပါဝင်သူများအားလုံးသူတို့ပေါ်မှာဩဇာအာဏာရှိတဲ့သူတွေနိုင်ငံတကာအတိုင်းအဝိုင်းနေဒီစစ်ပွဲကိုစောင့်ကြည့်နေကြတဲ့လူတဦးချင်းဖြစ်စေအဖွဲ့အစည်းဖြစ်စေကျမတို့ UNRWA ကတောင်းဆိုကျင်တာကတော့ဒီစစ်ပွဲကိုအဆုံးသတ်ဖို့အတွက်တောင်းဆိုမှုတွေပြုလုပ်ပေးဖို့နဲ့အပြည့်ခတ်ရက်ဆဲပြီးတော့ဂါဇာဒေသမှာလူသားချင်းစာနာမှုအကူအညီတွေပြန်ပြီးတော့စတင်နိုင်ရေးတောင်းဆိုကျင်ပါတယ်။ပြီးတော့နောက်ထပ်အရေးပေါ်အနေနဲ့တောင်းဆိုကျင်တာကတော့လုပ်ငန်းသုံးပစ္စည်းတွေကိုဂါဇာဒေသကိုအမြန်ဆုံးပို့ဆောင်နိုင်မှာပုဂ္ဂလိကကဏ္ဍအနေနဲ့သူတို့ခြေထောက်ပုံကိုသူတို့ပြန်ပြီးတော့ရပ်တည်နိုင်မှာဖြစ်တယ်လို့ပြောကျင်ပါတယ်။ Of commercial supplies into the Gaza Strip so that the private sector can be up on its feet.
တောင်ရအစ္စရေးနဲ့ဟာမတ်အကြဖြစ်ပွားနေတဲ့စစ်တပ်ကိုခန်းဆားနေရတဲ့ဂါဇာကမ်းမြောင်ရဲ့မြေပြင်အခြေအနေတွေပဲဖြစ်ပါတယ်။ဒီစီစဉ်ကိုအမေရိကန်ပြည်တော်စုကနေတင်ဆက်ပေးထားတာပဲဖြစ်ပါတယ်။ကျွန်တော်ဟောဆက်ပါ
နိုင်ဟောင်စာတင်ပြသွားတာပါဆက်လက်ပြီးတော့ကမ္ဘာစားနပ်ရိက္ခာနဲ့ပတ်သက်တဲ့သတင်းဆောင်ပါတပုတ်ကိုတင်ပြပါောင်းမယ်စမ်းသစ်တဲ့နည်းပညာတွေနဲ့အစားအစာထုတ်လုပ်မှုပုံစံအသစ်ကတန်းနဲ့ချီတဲ့အငတ်ပေးဒုက္ခကြုံရမှုကိုရော့ကျစေနိုင်တယ်လေရော့ကျစေနိုင်တယ်လို့ပြီးခဲ့တဲ့သတင်းအပတ်ကဗြိတိန်နိုင်ငံမှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာအစားအစာလုံခြုံရေးညီလာခံမှာမှတ်ချက်ပြုခဲ့ကြပါတယ်ဝေဖန်ရေးသမားတွေကတော့ဒီစနစ်ဟာအစားအစာငတ်မှုခေါင်းပါမှုရဲ့အဓိကဈေးမြစ်ဖြစ်တဲ့ဆင်းရဲမွဲတေမှုနဲ့ကြီးထွားလာတဲ့လူဒန်းစားကွာဟမှုတွေကိုမျက်ကွယ်ပြုပြီးနည်းပညာတွေအပေါ်မှာသာအမိသဟဲပြုပြီးဖြည့်ရှင်းမှုကြိုးစားနေတာဖြစ်တယ်လို့ဝေဖန်ထောက်ပြကြပါတယ် Henry Richard London ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြမှာပါ
အစားအစာငတ်မှုခေါင်းပါမှုဒဏ်ခံနေကြတဲ့နိုင်ငံတွေထဲမှာဆိုမာလီနိုင်ငံကလည်းတနိုင်ငံအပါအဝင်ပါပြီးခဲ့တဲ့ရက်ပိုင်းတွေထဲမှာပဲအပြင်းထန်မိုးရွာသွန်းပြီးရေကြီးရေလျှံမှုတွေကြောင့်လူပေါင်းတသိန်းကျော်အိုးအိမ်ဆုံးခွာပြေးခဲ့ရပါတယ်နှစ်ပေါင်း40အတွင်းအဆိုးအဆုံမိုးခေါင်တဲ့ဒဏ်ကိုခံစားခဲ့ရပြီးတဲ့နောက်တစ်နှစ်အကြာမှာပဲဆိုမာလီမှာအခုလိုရေကြီးမှုဖြစ်တာပါလန်ဒန်မှာပြုလုပ်တဲ့ကမ္ဘာလုံးဆိုင်ရာအစားအစာလုံခြုံရေးညီလာခံကိုကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်အဲ့ဒီထဲမှာဆိုမာလီတမန်တော်လည်းပါဝင်ခဲ့ပါတယ်အင်ရှင်ဖြစ်တဲ့ဗြိတိန်ကဝင်ကြီးချုပ်ရာရှိဆူနက်ကလည်းအစားအစာရှားပါးမှုလျော့နေစေဖို့အတွက်ကိုစမ်းသစ်တဲ့နည်းလမ်းတွေရနိုင်ဖို့ကမ္ဘာငွေကြေးအဖွဲ့တွေနဲ့မိတ်ဖက်အဖွဲ့အစည်းတွေကိုပူးပေါင်းလှုပ်ဆောင်ဖို့စော်ဩလိုက်ပါတယ်
။ To drive cutting edge research on flood tolerant rice
။ဝင်ကြီးတဲ့ဒဏ်ခံနိုင်တဲ့စပါးတွေ၊ပိုးမွှားဒဏ်ခံနိုင်တဲ့ဂျုံနဲ့အခြားသောအရာတွေကိုစိုက်ပျိုးထုတ်လုပ်နိုင်ဖို့ခင်မီစမ်းသစ်တဲ့သုတေသနတွေကိုလုပ်ရမှာပါ။ဒီတီထွင်ကြံစားမှုအစ်စ်တွေကပဲကမ္ဘာအစင်းရဲဆုံးနိုင်ငံတွေရဲ့ကလူတန်းပေါင်းများစွာအငတ်ပြေးကတက်တာစေမှာပ
ါဥဒုရာသီဖောက်ပြန်မှုစစ်မှတ်ဖြစ်ပွားမှုကိုဗစ်ကပ်ရောဂါနောက်ဆက်တွဲရိုက်ခတ်မှုတွေနဲ့ယူကရိန်းပေါ်ရုရှားကျူးကျော်စစ်ဆင်နွှဲမှုစတဲ့အကြောင်းချင်းအရာတွေကလက်ရှိအစားအစာရှားပါမှုကိုအဓိကဖြစ်စေတဲ့အကြောင်းချင်းအရာတွေပဲလို့ဆုနက်ကပြောပါတယ်ဒါပေမဲ့နည်းပညာအစ်စ်တွေကကမ္ဘာငတ်မှုခေါင်းပါမှုကိုတကယ်ရောအဆုံးသတ်စေပါမလားဒါဟာနီလန်းတစ်ခုသာဖြစ်တယ်လို့ Overseas Development Institute ကသုတေသီ Steve Wigan ကဆိုလာပါတယ်
The fundamentals of global hunger
ကမ္ဘာလုံးဆိုင်ရာငတ်မှုခံပါမှုအခြေခံအကြောင်းတရားတွေကတော့ဆင်းရဲမွဲတေမှုဘေးဖယ်ခံရမှုနဲ့အလွန်ထိခိုက်လွယ်တဲ့အခြေအနေရောက်နေတာကြောင့်ပါပဲဒါတွေဟာဆံလောင်ငတ်မှုမှုကိုဖြစ်စေတဲ့အခြေခံအုတ်မြစ်ဖြစ်ပြီးဒီအချက်တွေကိုကျွန်တော်တို့ဥတီဖြေရှင်းရမှာဖြစ်ပါတယ်ဒါတွေကိုဖြည့်ရှင်းဖို့အတွက်ခင်မီနည်းပညာတွေကျွန်တော်တို့ရလာမယ်ဆိုရင်လည်းပြဿနာတွေကိုပို့ပြီးတော့လောလောကူဖြည့်ရှင်းနိုင်ကြမှာကြောင့်ကျွန်တော်တို့ကပို့လို့တောင်ပျော်သေးတယ်ဗျာ
ဒီလိုစမ်းသစ်တီထွင်မှုတွေထဲမှာမာလီမှာလှုပ်ထားတဲ့နေအောင်ကြီးရွှမ်းရင်တုံးရေပေးဝေတဲ့စနစ်လိုမျိုးလည်းပါဝင်တယ်လို့ဝီကန်ကပြောလာပါတယ်
So you want to pump water onto your field
ဒီလိုနှစ်ဆက်ခင်းတဲ့ကိုရေသွင်းကျင်နေဆိုရင်ဒီနည်းစနစ်ကခမရအတွက်ဒီဇယ်လောင်စာစီဖို့အကုန်ခံစရာမလိုပဲအလွယ်တကူပြုလုပ်လို့ရမှာဖြစ်ပါတယ်
ဝေဖန်ရေးသမားတွေကတော့နည်းပညာတွေအပေါ်မှာပဲအာရုံစိုက်နေကြတာဟာအစားအစာရှားပါမှုပြဿနာကိုဖြေရှင်းဖို့အဓိကကြတဲ့အချက်တွေကိုလှိလျူရှုတာပဲလို့ဝေဖန်ပါတယ
် Technological solutions tend to focus on the supply side
ဒီပညာနဲ့ဖြေရှင်းနည်းကတော့ကုန်ထုတ်လေအပိုင်းကိုပဲအဓိကထားပါတယ်စိုက်ပျိုးရေးနည်းပညာအသစ်တွေနဲ့ထောက်ပံ့ရေးဆိုင်ရာတွေလိုမျိုးပေါ့ဒါပေမဲ့ကျွန်တော်တို့တကယ်ကိုင်းအတွက်ဖြေရှင်းဖို့လိုနေတာကစားလောင်ငတ်မှုတွေရဲ့နောက်ခွဲမှာရှိနေတဲ့မညီမျှမှုတွေပါအရေးရှင်ဆုံးဖြေရှင်းနည်းတစ်ခုကတော့လူတွေကိုအစားအသောက်ပေးလိုက်တာဒါမှမဟုတ်ဈေးမှာသူတို့ဘာသာသူတို့သွားဝယ်စားလို့ရအောင်ပတ်စံပေးလိုက်တာပ
ါထိပ်တီးစည်းဝေးပွဲအပြင်ဘက်မှာတော့ပါလက်စတိုင်းထောက်ခံဆန္ဒပြသူတွေကစစ်ဘေးအသင့်ဂါဇာကမ်းမြောင်ဒေသမှာကြီးထွားလာတဲ့လူသားချင်းစာနာထောက်ထားမှုအကျက်တဲကိုမီးမောင်းထိုးပြကြပါတယ်အောက်တိုဘာ9ရက်ကဟားမက်စ်အဖွဲ့တိုက်ခိုက်မှုအပြီးအစ္စရေးအနေနဲ့ဒေသတွင်းကူညီထောက်ပံ့ရေးလုပ်ငန်းစဉ်တွေကိုတားမြစ်ပိတ်ပင်ထားတာကြောင့်ဂါဇာမှာအစားအစာနဲ့တောက်သုံးရေးတဖြည်းဖြည်းပြတ်လတ်တော့မယ်လို့ကမ္ဘာကုလသမဂ္ဂကလည်းတတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာပါဆက်လက်ပြီးတော့ယူကရိန်းဘက်ကအခြေအနေကိုပြောပြပါအောင်မယ်ယူကရိန်းနိုင်ငံအော်ဒက်ဆာမြို့ကန်တယောက်ကတော့စွန့်ပစ်ပစ္စည်းတွေကိုအသုံးပြုပြီးယူကရိန်းအတွက်ဝင်ငွေရှာနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အန်နာကော့စတာရှင်ကိုသတင်းပေးပို့ထားတာကိုတော့မမသဇင်အောင်ကပြောပြပေးမှာပါ
အရေးဖက်ဖွဲ့စည်း Dream of Free People ကိုတည်ထောင်သူယူကရိန်းနိုင်ငံအော်ဒက်ဆာမြို့ကအသက်30အရွယ်စေတနာဝန်ထမ်းစီမင်သူရတာဟာဒေသခံတွေစီကအသုံးပြုပြီးသားပစ္စည်းတွေကိုလိုက်လံစုဆောင်းယူပါတယ်။သူစုဆောင်းထားတဲ့ကတ္ထုပြားကနေပလတ်စတစ်အထိစွန့်ပစ်ပစ္စည်းတွေကိုပြုပြင်ထုတ်လုပ်တဲ့ကုမ္ပဏီတွေစီကိုပြန်ရောင်းချပြီးတော့ရရငွေတွေကိုယူကရိန်းရှေ့တန်းကိုလှူဒန်းပါတ
ယ်
။ဒီပလင်းစုတော်တော်လေးတန့်တယ်ယူလာပေးတဲ့သူတွေကပစ္စည်းဟောင်းတွေကိုတခါတည်းစေကြောပြီးတန့်အောင်လှုပ်လာပေးရမှာပါဒီလိုမျိုးကဈေးပိုရပါတယ်ကျွန်တော်တို့မှဒီလိုသုံးပြီးသားမလိုတော့တဲ့ပစ္စည်းတွေရှိကြရဲ့လေဒီလိုစုပေါင်းလှုပ်အားနဲ့ရှေ့တန်းကအတွက် drone တွေဝယ်ဖို့ကူနိုင်တာပေါ့အနိုင်ရဖို့ကူညီနိုင်တာပေါ့
2014ခုနှစ်တုန်းကတော့ရုရှားကျောတောင်နောက်ခံပေးထားတဲ့ခွဲထွေရေးသမားတွေကိုခုခံကာကွယ်ရေးမှာသူကစည်တနာဝန်ထမ်းဖြစ်ပါဝင်ခဲ့ပါတယ်။နောက်တစ်နှစ်ကြာမှာတော့သူကကိုယ်ပိုင်အစားအသောက်ပို့ဆောင်ရေးလုပ်ငန်းကိုလုပ်ကိုင်ခဲ့တာပါ။အခုယူကရိန်းကိုရုရှားကျူးကျော်စစ်ကြောင်းသူရဲ့အစီအစဉ်တွေပြောင်းခဲ့ပါတယ်။2022မတ်လမှာသူက Dream of Free People အဖွဲ့ကိုတည်ထောင်ပြီးတော့စည်တနာဝန်ထမ်းအလုပ်ကိုပြန်စပါတယ်။သူကမြို့နှက်ကားနဲ့ဒေသခံတွေစီကအသုံးမလိုတဲ့စွန့်ပစ်ပစ္စည်းတွေကိုစုဆောင်ရယူပါတယ်။နောက်ပိုင်းမှာတော့လမ်းကြောင်းတတ်မှတ်ပြီးပစ္စည်းကောက်ယူဖို့စုရဲ့ရတ်တမှတ်ပေးခဲ့ပါတယ်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့အသုံးချတာကကမ္ဘာကြီးအတွက်ကူညီရရောက်တယ်လို့ယူကရိန်းတပ်တွေကကူညီရလဲဖြစ်လို့ဒီလိုလောက်တာကျွန်မသဘောကျပါလေ
ဒါကျွန်မတို့အတွက်အောင်ပွဲပဲလေကျွန်မတို့စစ်သည်တွေအိမ်ပြန်လာမယ့်နေ့ကိုစောင့်မျှော်နေပါတယ
်သူလူသားဟာစစ်ပြန်တွေအတွက်လေပင်လယ်ကမ်းခြေပျော်ပွဲစားအစီအစဉ်တွေလှုပ်ဆောင်ပေးပါတယ်။စစ်မှုထမ်းဟောင်းတွေပန်းဖြေအနားယူနိုင်ပြီးသူတို့ကိုစိတ်ပိုင်းဆိုင်ရာတက်တာရရစီဖို့အခုလိုစီစဉ်ပေးတာပါ
။ Forum для них простір і можливість
သူတို့ပတ်ဝန်းကျင်မှာကြုံခဲ့ရတာတွေကြုံနေရတာတွေကနေအာယုံလွှဲပြောင်းပေးတဲ့သဘောပါ။သူတို့တဲကတချို့ကစေးရုံကိုမကြာခဏသွားနေရတယ်။တချို့ကြတော့လေသူတို့တွေ့ကြုံခံစားကြရတာတွေကိုမျှဝေမဲ့သူမရှိဘူးတယောက်တည်းဝမ်းနဲ့အားငယ်နေကြတယ
်အော်ဒေဆာဒေတာခန်အသက်32နှစ်ရှိပြီဖြစ်တဲ့ဒီမီထရူကတော့ဇာပိုရီရှားရှေ့တန်းကနေ2023ခုနှစ်ဇန်နဝါရီတုန်းကပြန်လာခဲ့တဲ့စစ်မှုထမ်းဟောင်းတူပါ
တ
ိတ်ကိုခက်ခဲတဲ့အတွေ့အကြုံတွေပါထိတ်လန့်စရာတွေအများကြီးကြုံခဲ့ရပါတယ်
သူတို့တာကတော့စွန့်ပစ်ပစ္စည်းစုဆောင်ရောင်းချပြီးယူကရိန်းထွေဝင်ငွေရှာတဲ့လုပ်ငန်းကိုတခြားယူကရိန်းကမျိုးတွေမှာပါချက်ထွင်လို့ပြီးတော့ကုညီပါဝင်မဲ့ဒေသခံတွေကိုရှာဖွေနေပါတယ်ရှင
်မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ချင်းပေးနေပါတယ် VOA America အတန်းကတည်င်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOA America အတန်းရဲ့တောက်ချာနေမနေ့ဘက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုအတန်းလွှင့်အစီအစဉ်တွေကိုတော့ line meter 3049နဲ့ line meter 190တို့ကဖမ်းယူနားတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့တင်ဆက်နေကြဘတ်စင်ကန္တာတွေကိုတင်ဆက်မှာဖြစ်ပါတယ်။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမရေးတိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်တင်ဆက်သွားပါမယ်။အဲ့ဒီထဲကမှအရင်ဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုဦးစွာတင်ပြပါမယ်။မြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့နဲ့စစ်ကောင်စီဟာမြေပြင်မှာစစ်ဆင်နေပေမဲ့လည်းတရုတ်အစိုးရကတော့နှစ်ဖက်စလုံးကအပြိုင်ဆိုင်မျက်နှာချိုသွေးနေရပုံအကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
ပြည်သူ့လုံခြုံရေးဝန်ကြီးဝမ်ရှောင်ဟုံကနိုင်ငံဆက်ဆံရေးဟာအေးအတူပူမြအတိုင်းအဝိုင်းတိဆောက်ရေးကိစ္စကိုရောက်လာပြီလို့အောက်တိုဘာလ31ရက်နေ့ကနေပြည်တော်မှာပြောဆိုလိုက်ကြောင်းတရုတ်အစိုးရသတင်းဌာနဆင်ဟွာကဖော်ပြပါတယ်စိတ်ပူစရာနဲ့စိတ်အေးစရာတွေကိုမျှဝေခံစားရင်းရဝင်းနဲ့ပိုးလတ်မစီမံကိန်းအခောင်အထည်ဖော်ရေးကိုတိုးမြင့်လုပ်ကိုင်မှုလိုတယ်လို့ဆိုပါတယ်တရုတ်မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်မှုနဲ့စစ်ကောင်စီပပျောက်ရေးတိုက်ပွဲကို1329ကိုကိုကတာအန်ရခိုင်နဲ့၃ညောင်မဟာမိတ်ကကျင်းပပြီး၄ရက်အကြာမှာတရုတ်မြန်မာအေးတူပူမြခံစားကြဖို့တရုတ်ကသတိပေးလိုက်တာဖြစ်ပါတယ်တရုတ်အစိုးရစိတ်ပူနေရတဲ့ပြဿနာကနယ်စပ်မှာအထိုင်ချပြီးတရုတ်ပြည်မှာစီးပွားရှာနေတဲ့အွန်လိုင်းငွေလိမ်လုပ်ငန်းဖြစ်ပါတယ်ဒီငွေလိမ်လုပ်ငန်းကြောင့်ဒေါ်လာတန်း 4,000 ကျော်နှစ်စဉ်တရုတ်ပြည်ကထွက်နေတယ်လို့ကမ္မန်းကြပါတယ်။နောက်ကင်ဟာဗမာစစ်တပ်လက်အောက်ခံက ကိုကနေကြဆောင်တက်ရဲ့ချုပ်ကင်မှုအောက်မှာရှိတာမို့အွန်လိုင်းငွေလိမ်လုပ်ငန်းကိုစစ်ကောင်စီကထိထိရောက်ရောက်နှိမ်နှင်းဖို့ဆန္ဒမရှိဘူးလို့တရုတ်ဘက်ကယူဆပွေရှိပါတယ်
တုံညီနောင်မဟာမိတ်ရဲ့စစ်ကြင်ညာချက်မှာတရုတ်မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်လဲဂိုင်းတိုက်ဖြက်ရေးလဲပါဝင်တာမို့တရုတ်အကျိုးစီးပွားကိုထိခိုက်တဲ့ငွေလိမ်မှုနဲ့စစ်ကောင်စီကိုတိုက်ဖြက်ရေးဟာအတူတူလိုဖြစ်နေပါတယ်အခုတော့အွန်လိုင်းငွေလိမ်ဂိုင်းတွေကိုတုံညီနောင်အဖွဲ့ကတိုက်ခိုက်တဲ့အတွက်နှစ်ပတ်အတွင်းရာဇဝတ်ဂိုင်းအများအပြားပျက်စီးပြီးအဓမ္မစီခိုင်းခံရသူတွေလွတ်မြောက်သွားတယ်လို့ USIP သူတွေသည်ဂျေဆင်တာဝါက VOA နဲ့တွေ့ဆုံမေးမြန်းကမှပြောခဲ့ပါတယ်။ဒါပေမဲ့ငွေလိမ်ကိုင်းအတော်များများဟာပုံစံအမျိုးမျိုးနဲ့ဆက်လက်တည်ရှိနေပုံရပါတယ်။ငွေလိမ်ကိုင်းတွေကိုစစ်ကောင်စီကထိတိယောက်အေးမယူတာတွေကိုတရုတ်ကသဘောပေါက်တဲ့အတွက်တုံးညင်အောင်အဖွဲ့ကိုမီးစိမ်းပြတာလို့မြင်ကြပါတယ်။အခုတော့တရုတ်လူစုကိုင်းသာမကပဲစစ်ကောင်စီပါပြိုကွဲပျက်စီးသွားမယ်အလားအလာရှိလာလို့တရုတ်အတွက်စိတ်ပူစရာဖြစ်လာပုံရပါတယ်။
တရုတ်ဆိုရဟာမြန်မာပြည်မြောက်ပိုင်းကလက်နက်ကင်ပဋိပက္ခကိုအနိကစောက်ကြည့်နေကြောင်းတိုက်ခိုက်မှုကိုချက်ချင်းရဆိုင်ပြီးတရုတ်မြန်မာနယ်စပ်ဇုံဂျုံဘေကင်းရေးကိုအသေးစားဆောင်ရွက်ဖို့တပ်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းထားကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဝန်ဝင်းမင်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတယ်လို့နိုဝင်ဘာ17ရက်နေ့ထုတ်စင်ဟွာသတင်းမှာဖော်ပြပါတယ်တုံညီနောင်မဟာမိတ်ကျေးဇူးကြောင့်အွန်လိုင်းငွေလိမ်မှုအန်ဒီရေပြောက်ွယ်သွားတာကိုတရုတ်စိုးရကကြိုဆိုပေမဲ့စစ်ကောင်စီပြုတ်ကျသွားရင်မိမိအကျိုးစီးပွားဝါထိခိုက်နိုင်တယ်လို့တရုတ်စိုးရကခံမှန်းထားပုံရပါတယ
်ရဝန်းနဲ့ပူလန်မှတရုတ်မြန်မာစီးပွားရေးစင်ကြံမဲကောင်လန်ချန်းဖွံ့ဖြိုးရေးစတဲ့မဟာစီမံကိန်းကြီးတွေဟာအခုတိုက်ပွဲဖြစ်နေတဲ့အရက်ဒေသတွေမှာရှိတာမို့တရုတ်အစိုးရအတွက်စိတ်ပူစရာဖြစ်နေပါတယ်ယူနန်ပြည်နယ်အနောက်တောင်ပိုင်းတက်ဟုံးပြည်နယ်ခွဲကနေမူဆယ်မန္တလေးရန်ကုန်ကြောက်ဖြူစီးပွားရေးဇင်းညံမှာတည်ငြိမ်မှုဟာတရုတ်အတွက်အလွန်အရေးကြီးပါတယ်မြန်မာပြည်နယ်ပတ်သက်ပြီးစီးပွားရှာနေတဲ့တရုတ်အမျိုးမျိုးရှိပါတယ်တရုတ်ဗဟိုအစိုးရအဆင့်နဲ့ပြည်နယ်အစိုးရအဆင့်မှာဆက်ဆံတယ်လို့အစိုးရပိုင်းကုမ္ပဏီပုဂ္ဂလိကကုမ္ပဏီနဲ့လူစိုးကိုင်းတွေကလည်းဆက်သွယ်ကြပါတယ်ကြည့်ကြည့်အတင်းတွေလည်းရှိတာမို့တရုတ်မြန်မာဆက်ဆံရေးဟာရှုပ်ထွေးလာပါတယ်စစ်တပ်လက်အောက်ခံနေကြားစောက်တပ်ဟာတရုတ်လူစုခန့်ရဲ့စီးပွားပဲဖြစ်တတ်ပါတယ
်ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းသုံးညီနောင်ဖွဲ့ဟာစစ်ကောင်စီကိုယ်စားလှယ်နဲ့ဇွန်လဆန်းကမိုင်းလာနေစပ်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်သူတို့ချုပ်ကံရနေမီကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့တုံးညင်အောင်ဖွဲ့ကကြေညာချက်ထုတ်ဘူးပါတဲ့ဝတ်တပ်ဖွဲ့ကတော့တုံးညင်အောင်ဖွဲ့ရဲ့ထိုးစစ်မှာမပါဝင်ပဲကြားနေပြီးအပြည့်အခတ်ရစေအောင်အမြန်ဆုံးကြိုးပမ်းဖို့နိုဝင်ဘာလ10ရက်နေ့ကတရုတ်စာနဲ့ကြေညာချက်ထုတ်ပြန်ကြောင်းမြန်မာနောက်မှာဖော်ပြပါတယ်ဝမိုင်းလာကိုကကချင်တန်အားရခိုင်နဲ့ရှမ်းပြည်တိုးတက်ရေးတပ်ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာတရုတ်နဲ့လက်တွဲပြီးနေဆက်ဒေသညင်းရရင်နဲ့ဖွံ့ဖြိုးရေးလုပ်မယ်တရုတ်ကြားဝင်တာကိုကြိုးဆိုတယ်လို့မတ်လ16ရက်နေ့ထုတ်ကြေညာချက်မှာဖော်ပြပါတယ်အွန်လိုင်းလိမ်ညာမှုနဲ့ပတ်သက်တဲ့တန်တရားတရားခံ 3,000 ကျော်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးနိုင်တာမို့ဒီစစ်စင်ရေးဟာသိတာသင်ရှားတဲ့အောင်မြင်မှုဖြစ်တယ်လို့ဒွန်မာလာ27ရက်နေ့ထုတ်တရုတ်အစိုးရစင်နွားသတင်းဌာနကပေါ်ပြတာဟာသုံးညင်အောင်အဖွဲ့ကိုချီးကျူးတယ်လို့ဖြစ်နေပါတယ်ခင်ဗျာ
။ဦးအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ပြပါအောင်မယ်။ဒီတစ်ပတ်မှာတော့ဆေးလိပ်ဖြတ်ခြင်းရဲ့အကျိုးကျေးဇူးအကြောင်းတွေကိုတင်ပြထားပါတယ်။Health Digest ကျန်းမာရေးနဲ့ဆေးပညာဌာနရဲ့အငြိမ်းစားအက်ဒီတာချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်။ Okay, ာတာတင်မောင်ထွေးဒေါက်ထွေးစိတ်မှန်ခင်ဗျာကျွန်တော်တို့ဆီလင်းငွေရှူတာဖေးပြီးမော်နော်အကြောင်းပြောရင်းနဲ့ဒီဆီလိတ်ချက်တာကိုလည်းကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီဆီလိတ်ချက်နည်းတွေရှိတယ်ပေါ့နော်အဲ့တော့ဘလို့ချက်တင်တာကိုအတိအကျကျွန်တော်တို့ဆက်ပြီးတော့အကြံပြုခြင်းတဲ့အနေအထားမှာဒီဆီလိတ်ချက်တာနဲ့ပတ်သက်ပြီးတော့ဆရာကြီးအရေးကြီးဆုံးဆိုရင်ဆရာပါဆရှင်းပြခြင်းလေ
ဟုတ်ကဲ့ဆီလိတ်ဘာကြောင့်ချက်တင်တယ်လဲပေါ့လေဘာကြောင့်ဆီလိတ်ချက်ဖို့တိုက်တွန်းကြတာလဲဆိုတာနည်းနည်းလေးကျွန်တော်ရှင်းပြခြင်းပါတယ်ကျွန်တော်တို့သဘောကျမှာရေးအဖွဲ့ FCTC လို့ခေါ်တဲ့ Framework Convention on Tobacco Control ဆိုတဲ့ဒီအဖွဲ့ရဲ့နေအဖွဲ့ကဘာမှရှိတဲ့လူတွေအားလုံးကိုဆီလိတ်နဲ့ဆီယက်ကုတ်ပစ္စည်းများသုံးစွဲခြင်းထိ ंछ ုတ်ဖို့အဖွဲ့လည်းဖွဲ့ထားတယ်။အဲ့တော့အဲ့လိုထိ ंछ ုတ်တဲ့အခါမှာဗါရီလို့ရမယ်ဆိုတာလဲလမ်းညွှန်ထားတဲ့နီးဗျူဟာတွေရှိပါတယ်။အဲ့ဒီမှာနီးဗျူဟာတစ်ခုကတော့ဆီလိတ်ချက်လူစုများကိုအကူအညီပေးဖို့ပါပါတယ်။အဲ့ကနအဖွဲ့အမှဝင်ထားတဲ့နိုင်ငံတိုင်းဟာသူရဲ့နိုင်ငံဥပဒေနဲ့ရေးဆွဲပြီးတော့ဒီဆီလိဖြတ်တဲ့အစီအစဉ်လေးကိုလုပ်ပေးဖို့ပါပါတယ်။အဲ့ဒါလုပ်ဖို့အတွက်ကိုလည်းဘဝတမကြီးတိုက်တွန်းနေဒီ2021ခုနှစ်ကမ္ဘာဆီလိမတော်ရေးနေ့ပါလေ။ကမ္ဘာဆီလိမတော်ရေးနေ့ဆိုတာက2031နှစ်ရောက်တဲ့ဆီလိနဲ့ဆီယကြီးသုံးစုံကိုထိ ंछ ုပ်ရေးနဲ့ပတ်သက်သောဆောင်မတစ်ခုတစ်ခုကိုအများအားချမှတ်ပေးပြီးတော့အဲ့တိုင်းလုပ်စီလေးရှိတယ်။အဲ့တော့ဒီဆီလိတ်ဖြတ်ခြင်းနဲ့ပတ်သက်လို့လေ2021ခုနှစ်မှာဒေါ်ဆီလိမတော်ရေးနေရဆောင်ဖို့အပြည့် commit to quit ဆိုပြီးတော့ဒီဆီလိတ်ဖြတ်ဖို့တိုက်တွန်းခဲ့ပါတယ်။အဲဗမာလိုကတော့ကျွန်တော်တို့ဘာသာကျမ်းစာတာကဆီလိတ်ကိုရချက်ချက်ဖို့ဂရီးပြုကြစို့ပြည်မနိုင်ငံရဲ့အကောင့်နဲ့ကဲ့အောင်ဒီဆောင်ဖို့ပြီးလုပ်ခဲ့ပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆီလိတ်ဘာကြောင့်ဖြတ်တင်တာလဲဆရာကြီး
။ဆီလိတ်ဖြတ်တင်တဲ့အကြောင်းရင်းတွေရှိပါတယ်။အဲ့ဆီလိတ်ဖြတ်တဲ့အကြောင်းရင်းတွေကိုသိထားမှဆီလိတ်ဖြတ်လို့ရှိရင်ရရှိမဲ့အကျိုးကျေးဇူးတွေကိုသိထားမှသာလျှင်ဆီလိတ်ဖြတ်မဲ့လူတွေကဆီလိတ်ဖြတ်ခြင်းတွေပေါ့မှဖြစ်ပါတယ်။အဲ့ဆီလိတ်တောက်ချင်းကြောင့်ဖြစ်နိုင်တဲ့အန္တရာယ်တွေကတော့အများကြီးပဲလေ။အားလုံးပဲသူအများခဏခဏပြောနေကြတော့သူဆီလိတ်တောက်ချင်းအန္တရာယ်ကျန်းမာရေးထိခိုက်တဲ့အန္တရာယ်တွေကတော့တစ်ခုချင်းကိုကျွန်တော်အများကြီးပြန်မပြောလို့တော့ပါဘူး။အဓိကတော့လူတက်တန်းဆစ်အောင်မနေရဘူးပေါ့။ဒီဆီလိတ်တောက်တဲ့လူတွေကဆီလိတ်တောက်တဲ့လူနဲ့ဆီလိတ်မတောက်တဲ့လူနဲ့နှိုင်းရှင်လို့ရှိရင်ဆီလိတ်တောက်တဲ့လူကဘောတက်တာသူကတန်းပို့မဆွေကြပါဆိုပုံမှန်လူတယောက်ချမ်းမြတ်တက်တန်းက290ဖြစ်လို့ရှိရင်ဆီလိတ်တောက်တဲ့လူရဲ့တက်တန်းက10နှစ်ပို့ပြီးတော့စောတယ်60လို့ရှိတယ်10နှစ်ပို့ပြီးတော့တက်တူတယ်အဲ့တော့ဒီတစ်ခုတည်းနဲ့ပဲဆီလိတ်ဖြစ်လို့ရှိရင်အဲ့ဒီလူကအသက်ပို့ပြီးတော့ပုံမှန်တက်တန်းဆိုတာမျိုးကရှိပါတယ်ဒါကျမ်းမာရေးပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီဆီလိတ်ကိုဖြတ်လိုက်ရင်အခုလိုအန်တီရယ်တွေမဖြစ်နိုင်အောင်ပေါ့နော်ဘယ်လိုအကျိုးကျေးဇူးရနိုင်မလဲဆရာ
ဒီဆီလိတ်ကြောင့်ပေးတဲ့ပြဿနာတွေဥမာဆီလိတ်ငွေကြောင့်ပေးတဲ့စိတ်ချလမ်းကြောင်းပြဿနာတွေနောက်ဆီလိတ်ကြောင့်တောက်စနဖြစ်တဲ့ကင်ဆာမျိုးမျိုးနောက်ပစောင်းကင်ဆာဂရင်းကင်ဆာအတံဝိုးပြည်ကင်ဆာလေကြောင်းကင်ဆာပုတ်ကင်ဆာတဲ့ဟာတွေအဲ့လိုမျိုးတွေလည်းကာကွယ်ရအောင်ပြောင်းနေပြီးအလုံးစုပြောင်းခြင်းယောဂါမဖြစ်အောင်လေနော်နီကိုတင်းတော့အလုံးစုပြောင်းခြင်းယောဂါမဖြစ်အောင်လည်းကာကွယ်နိုင်မှာဖြစ်ပါတယ်ကာကွယ်နိုင်ဆိုတာဆီလိတ်တောက်တဲ့လူကအဲ့ဒီယောဂါတွေဖြစ်ဖို့ပုံမှန်လူတယောက်တည်းအစားတွေပိုများတယ်အဲ့တော့ဖြတ်လိုက်လို့ရှိရင်အဲ့ဒီလူတွေကသူ့နှစ်နဲ့သူအပိုင်းချလာရှိပါလေဖြတ်ပြီးဘယ်နည်းတော့ကြာလို့ရှိရင်သူ့ရဲ့ဒီဆီလိတ်ကြောင့်ဖြစ်နိုင်တဲ့အန္တရာယ်ကကြောက်ကြွားပါမယ်တတန်းကဘလောက်ပူရှိလာမယ်ပုမှာအသက်35နှစ်မတိုင်မီဆီလိဖြတ်နိုင်မယ်ဆိုလို့ရှိရင်ခုနသူဆုံးရှုံးတဲ့10နှစ်ပြန်ရမယ်တော့သူများနဲ့ဒီနည်းလိုပဲ10နှစ်အသက်မတူတော့ဘူးဒါပေမဲ့လို့25နှစ်ကျမှဖြတ်မယ်ဆိုလို့ရှိရင်9နှစ်တတန်း9နှစ်ပြန်ရမယ်အဲ့ဒါမျိုးပေါ့တွတ်ထားတာရှိပါတယ်ဒါသူအသက်အပိုင်းချလိုက်ပါလိအော်ဘယ်ချိန်မှဖြတ်ဖြတ်ဒီကောင်အကျိုးကျေးဇူးရှိတယ်နော်အသက်50မှာဖြတ်လဲအခုရှိရင်းရှိတယ်တတန်းကဟို9နှစ်တော့6နှစ်တော့စသဖြင့်ပူရမယ်ဟုတ်ကဲ့သူ့ရဲ့ယောဂဒီစိတ်ကြောင့်ပြီးရင်ပြဿနာပြဿနာကြီးအကုန်လုံးရှင်းသွားမယ
်ဟုတ်ကဲ့ဆရာဒီနေရာမှာဒီအကျိုးကျေးဇူးတွေဘယ်လိုရတာကိုနည်းနည်းလေးထပ်ရှင်းပြလို့ရမလားဆရာကြီ
းဟိုအသေးစိတ်ဟုတ်တော့မှနည်းနည်းလေးနမူနာလေးပြောလို့ရှိရင်စိတ်လေးဖြတ်ပြီးပြီးချင်းဒုတိယကမိနစ်20ကြာလို့ရှိရင်သူ့ရဲ့နှလုံးခုန်နှုန်းတို့ပြုပုံချင်းနှုန်းတော့ကျန်ကျသွားမယ်ပြစ်လေတော့နေလူစုတော့နေစီမှာအဲ့ဒီကောင်ကြီးကမြင့်တက်နေတယ်။ဒါဆိုလို့ရှိရင်သူ့ရဲ့ကျမကြီးကထိခိုက်တယ်ပေါ့လေ။အဲ့လိုပဲဒီနှစ်လောက်စလစ်ဖြတ်ပြီးတစ်ပတ်လောက်နှစ်ပတ်လောက်ကြာလို့ရှိရင်အသက်ကြီးလမ်းကြောင်းရဲ့လုံငန်းဆောင်တာတွေဒီနေ့ပတ်မှုစနစ်ရဲ့လုံငန်းဆောင်တာတွေပုံမှန်နဲ့ပြန်ဖြစ်လာမယ်။နောက်စလစ်ဖြတ်ပြီးတော့ဒီနှစ်လောက်ကြာမယ်။ဒါမှမဟုတ်ဒီနှစ်ခွဲလောက်ကြာမယ်။သုံးနှစ်လောက်ကြာမယ်ဆိုအဆင့်ဆင့်ပေါ့လေ။သူ့ရဲ့ဖြစ်နေတဲ့အန္တရာယ်လေးကငင်းဒီုံနဲ့ယုံနေသွားမယ်အဲ့တော့ကျမကြီးအကျိုးကျေးဇူးကတော့လုံးဝရှိတယ်နေထိုင်ကောင်းစေမယ်ကျမကြီးကောင်းစေပဲ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအကျိုးကျေးဇူးရှိနေတာရှိသေးလားဆရာ
လူမှုရေးအရာလည်းသူ့အတွက်သူကျေးဇူးတွေအများကြီးရှိတယ်ဆီလိတ်တောက်တဲ့လူတယောက်က အလုံးစည်းတဲ့အတိုင်းပဲစလိစောနန်းစောနေတာပဲလူအရှင်ကြီးစကားပြောလို့ရှိရင်ကတ်သွားလို့ရှိရင်သူ့ရဲ့စလိအနံ့ဒါလို့ရှိရင်ဒီမှုကြီးလဲသူ့မှာဒါဒီလူဟာဟိုက်ဂျင်းမရှိဘူးတန်ရှင်းမှုကိုယ်ရည်ရည်မှုနေရဆိုပြီးတော့သူနှာခေါင်းတွန်းနောက်ဆုံးရတာလေအများကြီးကြုံရရှိပါမစလိနဲ့စီရကြီးတဲ့ပစ္စည်းဒီပွဲပြီး300ရတဲ့သူပတ်စံကြီးကိုယ်နေတယ်နော်အဲ့ပါစံနေရာပြန်ပြီးတော့မကုန်းတော့ဆီလေးစီးကြက်ဘူးကြီးဒီနေ့တို့ဘူးတော့တောင်းလို့ရှိရင်ငွေဘလောက်ကုန်မယ်အဲ့ဒါဘသုံးလို့ရှိရင်ပတ်စံဘလောက်ပြန်ပြီးရမယ်ဆိုတာမျိုးပေါ့လေဒါစီဝေးရေးရတာဒါကျေးဇူးရှိတယ်ပေါ့ဒါအပြင်သူ့မိသားစုကိုလည်းတစ်စိမ့်ကဆီလေးငွေမပေးတဲ့အတွက်မိသားစုရဲ့ကျန်းမာရေးလည်းကောင်းလာမယ်သူ့ပြင်အိမ်မှာသူ့ရလူကြီးတယောက်ကအိမ်တော်ညင်တယောက်ကအဖခင်တယောက်ကတောင်းလို့ရှိရင်ကလေးကသူ့အတူယူပြီးတော့အဲ့ကလေးသူသားသမီးကလည်းတစ်ခုမှတောက်လာနိုင်တဲ့ပြဿနာနေလို့အဆောက်အအုံပေါ့လေဟိုအများကြီးအခုကျေးဇူးတွေအများကြီးရှိပါလေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဖြတ်သင်းတာဒီအကျိုးကျေးဇူးပေါ့ရှိအောင်မလားဆရာကြီ
းကျွန်တော်အခုဆေးလေးလို့တာကျွန်တော်ပြောနေတယ်ဆေးလေးတင်မကပါဘူးလေကတော့ vaping ပေါ့လေနောက်တော့ e-cigarette ပေါ့တောက်တဲ့အကြောင်းလည်းပါပါလေဒါပြင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ကုန်းရပေါ့လေဟိုကုန်းစားခြင်းကုန်းထဲမှာပါတဲ့အဓိကအပြင်ကုန်းထဲမှာကုန်းစည်းပေါ့ကုန်းစည်းထဲမှာ recalling ဆိုတဲ့ဟာ nicotine လို့ပဲအာနိသင်မျိုးရှိလေဟာဖြစ်တယ်အဲကောင်မှာဆိုလို့ရှိရင် nicotine ပေးတဲ့အာနိအကုန်လုံးပေးနိုင်တယ်ဘာနဲ့ရင်ကျက်ဖြစ်စေတာလေကိုယ်တော်မိကနေဆိုရင်ပေါင်မပြည့်လားမစိကလေးမွေးပွားတာလေဒါမှမဟုတ်ကိုယ်ဝင်ပြက်ကြတာလေဖြစ်စေနိုင်ပါတယ်တော့ဆေးလေးတွေမကဘူးဘယ်မှာညီမနိုင်ငံကပြည်သူတွေဆိုရင်ကုန်းရောင်ကိုထည့်ပြီးဖြတ်ဖို့တော့ vaping ရော e-cigarette ကိုဖြတ်ဖို့ထည့်ပြီးပြည်ပေးလို့ရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကသတင်းအချက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ် Fever Wine.သားတွေကတင်ဆက်ထားတာပါခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားကတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့လိုက်ကော်မှာစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့ပါတယ်။နာဂဒေတာလီရှိမျိုးက Grade 9ကျောင်းသူ6ယောက်ဟာအဖွဲလိုက်ပျောက်ဆုံးသွားပါတယ်။တင်းလွာတွေထဲမှာတော့တစ်တံများနှစ်ခွန်ဆစ်စင်ရဲ့အချိန်ကြာလာတာနဲ့အမျှလူတို့ရဲ့အသက်မဝမ်းကြောင်းဆိုင်ရာလုပ်ငန်းတွေထိခိုက်လာပြီးရှမ်းမြောက်မှာဖရဲသီးစိုက်တဲ့တောင်သူတွေအခက်တွေ့နေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်လွယ်ကော်မြို့ထဲစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့တယ်လို့ကရင်နီလူမှုအသင်းဖွဲ့များကွန်ရက် KCSN ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။စစ်တပ်စစ်စင်ရေးထဲစစ်ကောင်စီကလေကြောင်းကနေဖြတ်အားဖြင့်ပေါင်900ပုံသီးတွေနဲ့ပစ်ခတ်ခဲ့လို့အခုလိုပျက်စီးမှုကပိုများခဲ့တာလို့ KSCN ကခူရူဘီကပြောပါတယ်။နိုဝင်ဘာလစစ်ပေးရှောင်တွေခေလုံနေတဲ့ဒီမော့ဆိုမြို့နယ်ရှိဖရားကျောင်းတကျောင်းနဲ့လွယ်ကော်မြို့ရှိခရစ်တုပရင်ဖရားကျောင်းတို့ကိုလည်းစစ်တပ်ကတိုက်ခိုက်ခဲ့ပြီးလွယ်ကော်ကဖရားကျောင်းမှာတော့အင်အား90လောက်ကတတ်ဆွဲထားလိုက်ပါတယ်။စစ်ဖက်နဲ့မဆိုင်တဲ့အရတားပြမှတ်တွေဗာဒာရေးအဆောက်အုံတွေကိုတိုက်ခိုက်တာဟာစစ်ရဲစုဝမှုမြောက်တယ်လို့ကရင်နီလူမှုအသင်းဖွဲ့များကွန်ရက် KCSN ကတာဝန်ရှိသူကပြောပါတယ်
နဂဒီတာလီရှိမြုကထက်တန်းကျောင်းမှာပြင်ရတင်ကြနေတဲ့ Grade 9ကျောင်းသူ6ယောက်တနင်္လာနေ့ကအဖွဲလိုက်ပျောက်သွားတယ်လို့ဒီသားခန့်တွေကပြောပါတယ်ပျောက်ဆုံးနေသူတွေထဲစက်ပြရွာကအသက်15နှစ်အရွယ်မယွာဂီလာစုသူလည်းပါပြီးမိသားစုဝင်တွေကလိုက်ရှာနေကြတယ်လို့သတင်းဆက်သူတယောက်ကပြောပါတယ်ပျောက်ဆုံးနေသူတွေ6ယောက်အပြင်ကျောင်းကမဟုတ်တဲ့သူတချို့လည်းပါတယ်လို့ဆိုကြပါတယ်ပျောက်နေတဲ့ကျောင်းသူတွေကိုလိုက်ရှာနေကြပြီမဲ့ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေမရှိလို့လီရှိမြုမှာလူတွေပြန်လဲရှာတွေ့နိုင်ဖို့ကခက်ခဲတယ်လို့ဆိုကြပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကစစ်ကောင်စီရဲ့ drone အင်ပြူဟာစခန်းကုန်းကြီးတစ်ခုလုံးကိုတနင်္လာနေ့ကသိမ်းပိုက်နိုင်ခဲ့ပြီလို့ရခိုင်တပ်တော် AA ကထုတ်ပြန်လိုက်ပါတယ်။နိုဝင်ဘာလ14ရက်နေ့မနေ့ကစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့ drone အင်ပြူဟာစခန်းကုန်းကြီးတစ်ခုလုံးကို21ရက်အကြာဒီဇင်ဘာလ4ရက်နေ့နေ့လယ်တနားရီကျော်လောက်မှာအပြစ်သက်သိမ်းပိုက်ရရှိနိုင်ခဲ့တယ်လို့အင်္ဂါနေ့မှာ AA ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထိုးစစ်ကာလအတွင်းစစ်ကောင်စီရဲ့လေကြောင်းလက်နက်ကြီးအပြင် Chemical Warfare Agent ဓာတုတက်ငွေတွေပါတဲ့ဘုံတွေနဲ့နေ့ညရက်ဆက်ပြစ်ခတ်တိုက်ခိုက်နေတဲ့ကြားကနေရယူသိမ်းပိုက်နိုင်ခဲ့တာလို့ AA ကဆိုပါတယ်။ရခိုင်တပ်တော်အနေနဲ့နောက်ထပ်ကြံရှိနေတဲ့ပလောဝမြို့နယ်ထဲကနုံဘူးပြူဟာကုန်းကိုလည်းအပြစ်သက်သိမ်းပိုက်နိုင်ရေးဆက်လက်ဆောင်ရွက်နေပါတယ်။
ချင်းခိုင်ပြည်မြောက်ဦးမြို့မှာစစ်ကောင်စီတပ်ကားတစီမိုင်းဆွဲတိုက်ခိုက်ခံရပြီးထိခိုက်သေးဆုံးမှုတွေရှိခဲ့လို့စစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့မြောက်ဦးမြို့ထဲကိုပစ်ခတ်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့မနေ့17ရက်လောက်ကမြောက်ဦးမြို့ကြောက်ရက်ကြီးရက်ွယ်လမ်းဆုံမှာစစ်ကောင်စီတပ်ကကားတစီမိုင်းဆွဲတိုက်ခိုက်ခံခဲ့ရလို့၄ယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိခဲ့တယ်လို့မြောက်ဦးမြို့ခန့်တွေကပြောပါတယ်။မိုင်းဆွဲတိုက်ခိုက်ခံရပြီးညနေ3နာရီလောက်မှာမြောက်ဦးအခြေဆိုင်စစ်ကောင်စီစခန်းတွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ငွေတောင်ပေါင်းနဲ့ကြောက်ရစ်ကြီးလမ်းဆုံမှာလည်းလက်နဲ့ငယ်တွေနဲ့ပြစ်ခတ်နေပါတယ်မြို့ထဲမှာလည်းစစ်ကောင်စီတပ်ကကင်းလှည့်နေတယ်လို့ဒေသခံတွေကဆိုပါတယ်
စစ်ဘေးရှောင်တွေရှိနေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းတွေမှာတိုက်ပွဲတွေနောက်ဆက်တွဲအနေနဲ့လမ်းတွေပိတ်ပြီး73စီတွေလည်းအဆမတန်ခုန်တက်နေတာကြောင့်လူထုအခက်အခဲဖြစ်နေပါတယ်။ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့နမ်ဆောင်မြို့တို့မှာဓာတ်ဆီတလီတာကိုကျပ်2600ကနေအင်္ဂါနေ့မှာတလီတာကိုကျပ်3800အထိဆေးသက်သွားပြီးစီပတ်ကြီးတို့ပိတ်ထားရတဲ့အခြေဖြစ်ခဲ့ရပါတယ်။အခုဆိုတန်းစီစနစ်နဲ့တယောက်ကိုကျပ်1000ဖို့အထိပဲရောင်းပေးတယ်လို့ဆိုပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေနမ်ခမ်းနဲ့မူဆယ်မြို့တို့မှာလည်းတလီတာကိုကျပ်3200ကနေကျပ်3800အထိဈေးတက်သွားပါတယ်။မျက်စိမီးကိုပါဖြတ်တောက်ထားတာ10ရက်ကျော်ရှိပြီဖြစ်လို့ချက်ပြုတ်စားတော့ရေးကအစမျက်စိမီးသုံးနေရတဲ့လုပ်ငန်းရှင်တွေအထိအခက်အခဲဖြစ်နေကြပါတယ်။အကျိုးဆက်အဖြစ်အခြေခံစားတောက်ကုန်တွေပါဈေးတက်ကုန်လို့အင်ရှင်မတွေလည်းအခက်အခဲဖြစ်နေကြပါတယ်။
ကရင်ပြည်နယ်ကုတ်ကရိတ်မြို့မှာအခုလာဆန်းပိုင်းကလေးကနေနေစဉ်ဖြစ်နေတဲ့တိုက်ပွဲတွေနဲ့စစ်တပ်ရဲ့လက်နက်ကြီးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ဤသူ2000ကျော်ဘေးလွတ်ရာကိုချွတ်ပြေးနေရတယ်လို့လူမှုကူညီကေဇေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်ကအရက်သားပြည်သူလူထုအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကားသမားတွေအပါအဝင်ခရီးသည်တွေဒေသခံအရက်သားအများပြားထိခိုက်ဒဏ်ရာရရှိခဲ့ပြီး10ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ကုတ်ကရိတ်မြို့ခန့်တွေအရက်ဖက်ဝင်ထမ်းတွေအပြင်ရွာပေါင်း24ရွာကျော်ကပြည်သူတွေဟာမြဝတီမြို့ဘက်ကိုထွက်ပြေးတိမ်းရှောင်လာရပြီးလက်တလုံးမှာဘုံကြီးချောင်းတွေအပြင်အသည့်နေအိမ်တွေမှာတဲခုနေရပါတယ်။ဆောင်းချင်းအောင်ကောင်းအောင်အနှွေးထဲစေးဝါးနဲ့တောက်ရည်တန့်တွေအကူငင်လူအပ်နေတယ်လို့ကေဇေးအဖွဲ့တွေကဆိုပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။ကစ်တုံများနှစ်ခွန်စစ်စင်ရဲ့အချိန်ကြာလာတာနဲ့အမျှလူထုရဲ့အသက်မွေးဝမ်းကြောင်းဆိုင်ရာလုပ်ငန်းတွေထိခိုက်လာပါတယ်။အဲ့ဒီထဲရှမ်းမြောက်ကဖျဲသီးဆိုင်တဲ့တောင်သူတွေလည်းပါပါတယ်။ COVID နဲ့စစ်အာဏာသိမ်းမှုကြောင့်ဖျဲဆိုင်တောင်သူတွေဟာ၃နှစ်အကြာအရှုံးပေါ်ခဲ့ကြသလိုအခုလည်းတိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကိုဖျဲသီးတွေပို့ပြီးရောင်းချဖို့အတွက်အခက်အခဲဖြစ်နေပါတယ်။နမ်ဟုံကစူးစီးထားပါတယ်
။2023နှစ်လေလောက်တုန်းကနိုင်ငံရေးစစ်ရေးအခြေအနေတွေငြိမ်သက်နေသေးတာကြောင့်ပြီးခဲ့တဲ့နှစ်တွေတုန်းကအရှုံးကိုကာမိအောင်ရှမ်းပြည်မြောက်ပိုင်းကဖျဲသီးဆိုင်တောင်သူတွေဟာဖျဲသီးတွေပြန်လည်စိုက်ပျိုးလာခဲ့ပါတယ်။ဖျဲသီးတွေစွတ်ချိန်မှာတော့1027စစ်စင်ရေးကြောင့်မူဆေနမ်ခမ်ချင်းရွှေဟော်တရုတ်နယ်စပ်ဘက်မှာတိုက်ပွဲတွေပြင်းထန်လာလို့ဖျဲသီးတွေမပို့နိုင်တော့ပါဘူး။အမျက်မရှိရင်တောင်မှအရင်မရှုံးရအောင်ဆိုပြီးတိုက်ပွဲတွေကြားတဲ့ဖျဲသီးကုန်တဲ့တွေဟာတံတွင်မြစ်ကိုဖြတ်ကူးပြီးကျိုင်းတုံကနေတဆင့်တရုတ်နယ်စပ်ကိုကိုနီကိုဟာနဲ့တေယိုရောင်းချခဲ့ရတယ်လို့ရှမ်းပြည်မြောက်ပိုင်းတန်ရံမျိုးကဖျဲသီးဆိုင်တောင်သူတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ
်။ဟုတ်ပါတယ်။ကမ္ဘာစီဝန်ကကလည်းကပေါ်နေတဲ့စင်မောက်မင်းပါဆင်းနေမှာ
ကျွန်တော်တို့ကစိုက်တဲ့သူတွေပဲဆိုတော့လေကုမ္ပဏီတွေကလာဝယ်ပြီးမင်္ဂလာဖက်ကိုတည်သွားရောင်းလာဒီနေ့ကျိုင်းတုံဘက်ကနေတည်သွားရတယ်ကျန်းတုံတော့ရင်ကိတ်တွေပါတွေမှာအခွန်ဆောင်ရတယ်လေလမ်းတလျှောက်ပေးရတဲ့အခွန်တွေကဒိန်းတရာလောက်ကုန်တယ်အရင်ကမှုဆယ်ဖက်သွားရင်အခွန်ကဒိန်း90လောက်ပဲကုန်ကြတယ်အဲ့လိုအခွန်တွေပေးရတဲ့အပြင်ရက်ကြာတော့ဖရဲသီးတွေကပုတ်တာတွေရှိတယ်တွင်ပြေးရတာတွေလည်းရှိတာပေါ့ဒီနေ့ကတိုက်ပွဲရှိတာကြောင့်စိုက်တဲ့သူတွေရောကားဆရာရောအကုန်လုံးအခက်အခဲဖြစ်ကုန်ကြတာအမျက်မရှိရင်တောင်အရင်ပါမရှုံးစေချင်လို့လေအဲ့ဒီအခက်အခဲကြားကထုတ်ရောက်နေရတာ
ချမ်းပြည်မြောက်ပိုင်းတီပေါ်နမ်လန်တန်ယန်မွေရိုက်ဖက်ကထွက်တဲ့ဖရဲသီးတွေကို12ဘိန်းကားကြီးတွေနဲ့တင်ပြီးဂွန်ဟင်းကလီဖက်ကနေတန်လွင်မြစ်တဆန်းတရားဖြတ်ကျိုင်းတုံမြို့ဖက်ပြတ်တမ်းရောင်းချခွင့်အခွင့်လက်မှတ်ယူဆောင်ရပါတယ်။အဲ့ဒီလက်မှတ်ရဖို့အတွက်အချိန်၄-၅ရက်ကနေတပတ်အကြာစောင့်ဆိုင်ပြီးမှကျိုင်းတုံကနေတဆင့်မိုင်းလာကိုဆက်လက်ပို့ရတာဖြစ်ပါတယ်။ကားပိုင်ရှင်အမျိုးသမီးတယောက်ကလည်းရှမ်းစကားနဲ့အခုလိုပြောပါတယ်။
အန်ဒီတန်နဲ့မခုကောင်းနဲ့နမ်လမ်းနဲ့ဘန်ကလန်းလ
ာနမ်လမ်းမှာဖျဲသီးတွေတင်သွားတာအရင်ကမူဆယ်ဘက်ကိုသွားတယ်လေအခုကသွားလို့မရတော့ကျိုင်းတုံဘက်ကိုသွားတာအဲ့ဒီကနေတဆယ်မိုင်းလားကိုပို့ပါလေမိုင်းလားမှာတရုတ်နယ်စပ်ပို့ဖို့ဖျဲသီးကအစီးကြီးက100လောက်ပိတ်မိနေတာတဲ့ကျမတို့ကကျိုင်းတုံမှာဂျူတီစောင့်နေတာဖျဲသီးတင်ကားတွေကြီးပဲရာကြော်မယ်ဖျဲတွေကကြာလာတော့ဖျဲသီးတွေကပုတ်ကုန်တာအရေးတွေကျလာတယ်လေတဝက်တုံပြီးတဝက်ရောင်းပေါ့အဲ့လိုမျိုးပါ
တိုက်ပွဲမဖြစ်ခင်ကဖရဲသီးတတန်ကိုတရုတ်နယ်စပ်မှာကြက်6သိန်းကနေ10သိန်းကြားရောင်းရပြီးလက်ရှိမှာတော့တတန်ကိုကြက်5သိန်းလောက်တော့မရောင်းရတော့ဘူးလို့ဖရဲသီးကုမ္ပဏီကပြောပါတယ်
စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့ကိုစစ်ကောင်စီတပ်ကပြန်လည်သိမ်းပိုက်နိုင်ဖို့စစ်ကြောင်းထိုးလာနေပြီးကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းအသင့်အနေထားမှရှိနေလို့အချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်တာကြောင့်ဒေသခံပြည်သူတွေကမြို့ကိုစွန့်ပြီးထွက်ပြေးတိမ်းရှောင်နေကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘက်ကစုစည်းထားပါတယ
်အင်အား200ဝန်းကျင်ရှိမယ်လို့ခန့်မှန်းရတဲ့စစ်ကောင်စီတပ်ဖွဲ့ဟာခံပတ်မြို့ဘက်ကိုဦးတည်ချေတက်လာကြပြီးအင်ကာနီကစော်ဝါရီရှင်ရွာရှိလက်စည်းကံဘက်မှရောက်ရှိလာပါအဲ့ဒီနေရာမှာနှစ်ဖက်ဆောင်ကြည့်နေကြပြီးအချိန်မရွေးထိတွေ့တိုက်ပွဲဖြစ်လာနိုင်တယ်လို့ချင်းတော်လိုင်းတပ်ဖွဲ့စီရင်တော် Upper Chindwin Region တမဟာလီတမဟာမူကပြောပါတယ
်အကြီးကကျွန်တော်တို့ရွာလူတွေလည်းတိတ်ပြီးတော့တိုးရင်မတော်ဘူးတော့ကျွန်တော်တို့တားထားတဲ့အကုန်လုံးကျွန်တော်တို့ကတော့ဒီမြို့ထဲမဝင်နိုင်အောင်တော့ဒီနေရာတိုင်းမှာတော့ဒါအဖို့တော့စီစဉ်ဆွဲထားတာရှိတယ်တို့မျိုးသားကရင်တော့ပြင်ဆင်မစိုးတိုက်ပွဲဖြစ်နေတဲ့အချိန်ကျွန်တော်တို့ရှိရကြခံစားနေလေနည်းနည်းခံစားနာမှာပဲရှိသေးတော့ဒီဘက်ကပ်ဖို့ဆိုတို့လာဖို့ဆိုအမေဆိုကျွန်တော်ကတော့မလာနိုင်အောင်တော့တားရမှာပေါ့ကျွန်တော်တို့ကလည်းတော့ခံစစ်ပြင်ထားတာပေါ့
ကလေးတမူကလမ်းမပေါ်မှာရှိတဲ့ခံပတ်မြို့ကစစ်ကောင်စီတပ်စခန်းကိုမိသူကကိုကြီးမဟာမိတ်တပ်ဖွဲ့တွေကနိုဝင်ဘာလ9ရက်နေ့ကသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်အိန္ဒိယမြန်မာနယ်စပ်ကုံသွေးမှာအဓိကအရေးပါတဲ့ကလေးတမူကလမ်းမပေါ်ကခံပတ်မြို့ဟာစီရီစီပွားရေးအရာအချက်ချကြတဲ့မြို့ဖြစ်တာကြောင့်စစ်ကောင်စီကပြန်လည်ထိန်းချုပ်ဖို့ကြိုးစားလာတာဖြစ်နိုင်တယ်လို့ဆိုပါတယ်လက်ရှိမှာစစ်ကောင်စီတပ်ဖွဲ့တွေကခံပတ်မြို့ဘက်ကိုစစ်ကြောင်းထိုးလာတဲ့တရင်တွေကြောင့်ခံပတ်မြို့ပေါ်ရက်ွက်တချို့နဲ့အနီးနားဝင်းကျင်ရှိရွာတွေကပြည်သူတွေစစ်ဘေးတန်းရှောင်ရတယ်လို့ခံပတ်မြို့ခံတယောက်ကပြောပါတယ
်။တဲနေကြောင်းပဲအခုဆိုဟိုပြည်ပြည်ဖြစ်နေကြတာကျွန်တော်တို့လည်းမတည်ရခွင့်ပါဆိုလို့ရှိရင်နေဖက်သုံးဖက်ကိုပြေးကြတယ်။တချို့ဆိုရင်တောင်းတဲ့နေတဲ့အမျိုးဝေစီမှာညာသွားအိတ်တယ်။မနေမိုးလေးရဲ့လိုပြန်လာကြတယ်
။ဘုတဟူနီကလည်းတော်ရဲကိုစစ်ဘေးရှောင်နေကြတဲ့ခံပတ်မြို့ကဒီတခန့်ခုနှစ်ယောက်ဟာစစ်ကောင်စီစစ်ကြောင်းနဲ့တူပြီးတာဆွဲဖန်းစီခံရတယ်လို့ဆိုကြပါတယ်ရက်ွက်ကြီး9ခုရှိပြီးလူဦးရေ9000နီးပါးရှိတဲ့ခံပတ်မြို့ဟာချင်းလူမျိုးအများစုနေထိုင်တဲ့မြို့ဖြစ်ပြီးအရင်ကလည်းပြည်သူ့ကကွယ်ပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင်းမြို့လုံးကျွတ်နီးပါးစစ်ဘေးတိမ်းရှောင်ခဲ့ရတာ3ကြိမ်လောက်ရှိခဲ့ပြီဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်လွယ်ကော်မှာစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ထတ်လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့ပါတယ်နာဂဒေတာလေရှိမျိုးက Great 9ကျောင်းသူ6ယောက်ဟာအဖွဲလိုက်ပျောက်နေပါတယ
်တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာတိုင်းသားသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
ဒါကတော့ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါသောတာရှင်နေနေနဲ့ VOA ရဲ့အစီအစဉ်တွေအပေါ်ဝေဖန်အကြံပြုလိုတယ်ဆိုလို့ရှိရင် email နဲ့စာရေးသားနိုင်ပါတယ်ရေးသားမယ့် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုဆက်လက်ပြီးတော့နောက်ဆုံးကြန့်ရှိနေတဲ့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါအောင်မယ်ဂါဇာကမ်းမြောင်ဒေသကအကြီးဆုံးမြို့ကြီးတွေမှာရှိတဲ့ဟားမတ်စစ်သွေးကြွတွေကိုအစ္စရေးကဂျာဇာပဒေးနေ့ကစစ်ဆင်တိုက်ခတ်ရမှာလူ350လောက်သေဆုံးပြီးထောင်ထဲချီတဲ့ပါလက်စတိုင်းအရပ်သားတွေစစ်ပွဲလွတ်ရနေတာတွေကိုရှာဖွေထွက်ပြေးတိမ်းရှောင်နေကြရပါတယ် အီဂျစ်နဲ့နေဇာချင်းထိစပ်နေတဲ့တောင်ပိုင်းရာဖာကိုဂါဇာဒေသခံတွေတော်တော်များများစုပြုံရောက်ရှိလာပါတယ်ဂါဇာမှာဘေးကင်းလုံခြုံတဲ့နေရာမရှိတော့ဘူးလို့ကုလသမဂ္ဂအရာရှိတွေကတော့ပြောဆိုပါတယ်အရှေ့အလယ်ပိုင်းဒေသပြဿနာအတွက်တန်တမာရေးကြိုးပမ်းမှုအဖြစ်အီရန်သမ္မတအီဘရာဟင်ရာစီဟာရုရှားနိုင်ငံမော်စကိုမြို့ကိုရောက်ရှိနေပြီးဂျာတာပရင်းနေတုန်းကတော့ရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံခဲ့ပါတယ်အစ္စရေးဟာမတ်စစ်ပွဲမှာအမေရိကန်ရဲ့တန်တမာရေးကြိုးပမ်းမှုမအောင်မြင်ဘူးလို့သမ္မတပူတင်ကသုံးသပ်ပြီးတဲ့နောက်ရုရှားအနေနဲ့ကြိုးပမ်းမှုလုံဆောင်နေတာဖြစ်ပါတယ်တရုတ်သမ္မတရှီကျင်းပင်နဲ့ခေါင်းဆောင်တွေဂျာတာပရင်းနဲ့ပေကျင်းပင်မှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကိစ္စဒီကိုဆွေးနွေးခဲ့ပါတယ်ဒီကနေ့အံလွဲစီစဉ်ကိုတင်ဆက်နိုင်ဖို့ချူလုံဆောင်ခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ကျွန်တော်တို့ရဲ့တောက်ကြနေမနေ့ပဲနေ့အစီအစဉ်လေးဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်